Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်လားဆင်များခင်ဗျာ VOA American တန်ကနေစက်တင်ဘာ19ရက်2024ခုနှစ်ခြေသာရင်းညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ CNT Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Light meter 3251 အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းထုတ်လွှင့်ချိန်တွေတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွေမြတ်မော်ပါလက်ဘနွန်နိုင်ငံတောင်ပိုင်းကလက်နက်တိုက်တစ်ခုအပါအဝင် Hezbollah ပြစ်မှတ်9ခုကိုအစ္စရေးစစ်တပ်ကညလုံးပေါက်တိုက်ခိုက်ခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲကိုဒီအွန်လိုင်းကနေနှောက်ယှက်ဖို့အတွက်အီရန်လုပ်နေတယ်လို့အမေရိကန်ထောက်လိုက်တာဝန်ရှိသူတွေကပြောလိုက်ပါတယ်တခါဒီယာကီမုန်တိုင်းတံခံထားရတဲ့မြန်မာပြည်သူတွေအတွက်ကို EU ဥရောပသမဂ္ဂကယူရိုငွေ 1.2 သန်းကူညီထောက်ပံ့မယ်လို့ဒီကနေ့ကြေညာပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
โอเคပါမဆင်မြင်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ဖားကန့်မြို့နယ်ကဆိုင်းတောင်ရွာဝင်းကျင်လေကြောင်းတက်ခိုက်ခံရတာမှာ KIA ပြောခွင့်ရက
ဖားကန့်အခြေအနေကဒီနေ့လေကြောင်းနဲ့ဘုံကျဲတာရှိပါတယ်အဲ့ဒါဆိုင်းတောင်ဘက်ကပြည်သူလူထုဒီတခြားဘက်ကလည်းတော်တော်များများတော့အတင်းချောင်ကြတယ
်နောက်ကရင်ပြည်နယ်ကောက်ကရိတ်မှာလည်းတိုက်ပွဲပြင်းထန်နေပါတယ်ဒါအပြင်ကယားပြည်နယ်မှာလည်းစစ်ဘေးပြင်ရေဘေးကြုံပြီးအကူအညီလိုအပ်နေပါတယ်အခုလိုသတင်းထွားတွေပြီးမှာတော့ကျသရင်းညပတ်စင်ခဏတွေဖြစ်တဲ့ဥအောင်ခရင်မြန်မာရေးတုံသက်ချက်နောက်ကျမ်းမာရေးခဏနဲ့တိုင်းသတင်းထွားတွေကိုစက်တိုင်းနှဆိုင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
လဗနန်နိုင်ငံတောင်ပိုင်းမှာရှိတဲ့ဒီလက်နက်တိုက်တစ်ခုအပါအဝင် Hezbollah စစ်သွေးကြွအဖွဲ့တွေရဲ့ပြစ်မှတ်နေရာ9ခုကိုညလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကကြေညာပါတယ်လဗနန်က Hezbollah စစ်သွေးကြွအဖွဲ့ဒီစစ်မျက်နှာသစ်ဖွင့်လိုက်ပြီးဆိုပြီးအစ္စရေးကာကွယ်ဝင်ကြီးကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုတွေကိုလုပ်နေတာပါ Hezbollah အဖွဲ့ဝင်တွေတုံးတဲ့စာတိုဘို့ပေဂျာရီအင်္ဂါနေ့တုန်းကတစ်ချိန်တည်းနီးပါးပောက်ကွဲခဲ့လို့လက်တမန်တဝမ်းက12ယောက်တိတ်ဆုံးပြီးတော့3000နီးပါးဒဏ်ရာရခဲ့ပါတယ်မနေ့ဗုဒ္ဓဦးနေ့တုန်းကလည်းဒီ walkie talkie နဲ့တခြား electronic ပစ္စည်းတွေပောက်ကွဲခဲ့လို့20ထက်မနည်းတိတ်ဆုံးပြီး450ထက်မနည်းဒဏ်ရာရခဲ့ပါတယ်အဲ့လိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အစ္စရေးကသူတို့လက်ချက်လို့တိုက်ရိုက်မပြောပေမဲ့အစ္စရေးထောက်လိုက်ဌာနမိုဆတ်ကလုပ်တာလို့လုံခြုံရေးဆိုင်ရာစင်းမြစ်တော်တော်များများကပြောကြပါတယ်။အရှိလက်ပိုင်းဒေသမှာစစ်ပွဲချေပြန့်လာမှာကိုစိုးရိမ်နေကြချိန်မှာပဲအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့ဒီကနေ့ပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးကြမှာဖြစ်ပါတယ်။ Israel Palestine စစ်ပွဲရရဆွေးနွေးပွဲတစ်ခုအီဂျစ်နိုင်ငံကိုင်ရိုမြို့မှာပေါ်ပေါက်လာအောင်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဟာမတ်စ်အဖွဲ့ပေါ်ဆစ်ဆင်နေတဲ့အစ္စရေးဟာစစ်ပွဲကိုလက်ဗနန်အထိကျယ်ပြန့်အောင်လုပ်နေတယ်လို့တူရကီနိုင်ငံကတော့ဒီကနေ့ဆွဆွဲလိုက်ပါတယ်ရှင်
။အနောက်နိုင်ငံတွေကထိတ်တန့်သံတမန်တွေဟာအရှိလေပိုင်းပြဿနာအရေးဆွေးနွေးဖို့ပဲရစ်မှာဒီနေ့တွေ့ဆုံကြပါပြီ။ဂါဇာဒေသအပြစ်ခတ်ရဲ့စစ်ရေးသဘောတူညီမှုရဖို့နဲ့အစ္စရေးလက်ဗနန်နယ်စပ်တင်းမာမှုတွေကနေပဋိပက္ခတွေပိုကြီးမထွာလာအောင်ကာကွယ်တဲ့အနေနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာဂါဇာပြည်ရဲ့ဘလို့ရှေ့ဆက်ဆောင်ရွက်မလဲဆိုတာကိုအီဂျစ်နိုင်ငံမှာဆွေးနွေးပြီးတဲ့နောက်ဗြိတိန်ပြည်သစ်ဂျာမနီနဲ့အီတလီနိုင်ငံသားဝင်ကြီးတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့တလာခွဲအတွင်းအပြစ်ခတ်ရဲ့စာရေးသဘောတူညီချက်နဲ့ပတ်သက်ပြီးတိုးတက်မှုရှိခဲ့ပေမဲ့သဘောတူညီချက်ရနိုင်ဖို့အတွက်နိုင်ငံရေးအရဆန္ဒရှိတယ်ဆိုတာကိုအစ္စရေးနဲ့ဟမတ်စ်နှစ်ဖက်လုံးကအခုချိန်မှာပြသရမှာဖြစ်တယ်လို့လည်းနိုင်ငံသားဝန်ကြီးဘလင်ကင်ကပြောပါတယ်သဘောတူညီချက်ထဲမှာအပိုက်18ပိုက်ပါဝင်ပြီးအဲ့ဒီအထက်က15ပိုက်သဘောတူထားပြီးဖြစ်တယ်ဒါပေမဲ့ကျန်တဲ့ဟာတွေကိုလည်းဖြည့်ရှင်းသွားဖို့လိုအပ်ပါတယ်လို့ကိုင်ရိုမြို့မှာအီဂျစ်နိုင်ငံသားဝန်ကြီးဘာဒါအက်ဘ်တူလာတီနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကပြောခဲ့ပါတယ်ခင်ဗျာ
သမ္မတရွေးကောက်ပွဲမဝင်တော့ဘူးလို့ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်မချေညာခင်အထိရွေးကောက်ပွဲထိခိုက်နိုင်အောင်လို့အီရန်ကကြိုးစားခဲ့တယ်လို့အမေရိကန်ထောက်လိုက်ရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ပုံမှန်အွန်လိုင်းကနေအချက်လက်တွေခိုးယူဖောက်ချတာမျိုးထက်ကိုပိုပြီးတော့ကြီးလေးတဲ့လုပ်ရက်တွေလုပ်ခဲ့တယ်လို့အမေရိကန်ထောက်လိုက်အဖွဲ့3ဖွဲ့တာဝန်ရှိသူတွေကပြောခဲ့ကြတာပါ။အီရန်ကစိုက်ဘာခိုးဝေတိုက်ခိုက်သူတွေဟာသမ္မတဟောင်းဒေါ်နယ်ထရမ့်အွန်လိုင်းရေးအဖွဲ့စီကအချက်လက်တွေခိုးယူပြီးတော့သတင်းမီဒီယာတွေစီကိုပေးဖို့ကြိုးစားခဲ့တာတွေမဟုတ်ပဲဘိုင်ဒန်အောင်နိုင်ရေးတာဝန်ရှိသူတွေစီကိုပါပေးပို့ပြီးတော့ဘိုင်ဒန်အဖွဲ့ဘက်ကအတုံးချနိုင်ရေးစူးစမ်းခဲ့တယ်လို့ပထူးနေညပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဂျွန်လကုံကနေဂျွန်လိုင်းလာဇန်းပိုင်းတွေက တမရဘိုင်ဒန်အောင်နိုင်ရေးတာဝန်ယူထားသူတွေစီကိုအီရန်စိုက်ဘာနှောက်ယှက်သူတွေဟာဒီထရမ့်အောင်နိုင်ရေးအဖွဲ့စီကခိုးယူထားတဲ့အချက်လက်တချို့ကောက်နှုတ်ပြီးတော့အီးမေးလ်တွေပေးပို့ခဲ့တယ်လို့အမျိုးသားထောက်လိုက်ရေးဌာန FBI နဲ့စိုက်ဘာနဲ့အခြေခံစာအုံလုံးချုပ်ရေးဆိုင်ရာဌာနတို့နဲ့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်အီရန်ဟက်ကာတွေဟာခိုးယူထားတဲ့အချက်လက်တွေကိုအမေရိကန်သတင်းမီဒီယာကြီးတွေစီကိုပေးပို့နိုင်ဖို့ဆက်လက်စ조사ခဲ့တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။အမေရိကန်ရွေးကောက်ပွဲကိုဝင်နှောက်ဖို့အီရန်စ조사နေတယ်ဆိုတဲ့အမေရိကန်ထောက်လန်းရေးတွေသတိပေးချက်နဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာအီရန်တန်ယုံကိုဆက်သွယ်ထားပေမဲ့ပြန်ဖြေခြင်းမရှိသေးပါဘူးရှင်
။မြန်မာနဲ့ရေးကြီးနေတဲ့နိုင်ငံတွေမှာမွေစိတ်ဖြည့်စီမလုံမလောက်ဖြစ်နိုင်တယ်လို့တပြည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်ရေကြီးရှင်မှုတွေလက်တလောကျုံနေရတဲ့မြန်မာအပါအဝင်နိုင်ငံတွေမှာအစိတ်ပြင်းတဲ့မွေတွေကတ်တာတိုးတက်လာနိုင်တိုးလာနိုင်ပြီးဒီဆေးမလုံလောက်တဲ့ပြဿနာရင်ဆန်ရနိုင်တယ်လို့တပြည့်ချူအဖွဲ့ကြီးကသတိပေးလိုက်တာပါကမ္ဘာပေါ်မှာနှစ်စဉ်1.8တန်းမွေကိုက်ခံရပြီး4မိနစ်နဲ့6မိနစ်ကြာလူတစ်ယောက်လုံးအစိတ်ပြင်းတဲ့မွေတွေကိုက်ခံနေရပြီးသေဆုံးသူက3,300ကျော်ရှိတယ်လို့တပြည့်ချူအဖွဲ့ကြီးရဲ့မွေကိုက်မှုသူတေသနာဆိုင်ရာကျွမ်းကျင်သူဒေးဗစ်ဝီလျံစ်ကဂျနီဗာမှာစက်တင်ဘာ19ရက်နေ့ကသတင်းစာရှင်းလင်းခဲ့ပါတယ်အကိုက်ခံရသူတွေကတစ်နှစ်ကိုလူ 2,400 လောက်ဟာတေယာဘာကိုရင်ကအကျော်တွေထိခိုက်ပျက်စီးတဲ့ဒဏ်ကိုခံကြရတယ်လို့သူကပြောပါတယ်မြန်မာနဲ့အတူဘင်္ဂလားဒေ့ရှ်ပါကစ္စတန်တောင်ဆူဒန်စတဲ့နိုင်ငံတွေမှာမွေစိတ်ဖြည့်စီမလုံလောက်တဲ့ပြဿနာကိုသူကသတိပေးခဲ့ပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်စက်တဘာ19ရက်ကြာတာပြည်နေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်ရှင်ရာဂီမုံတိုင်းချောင်းထိခိုက်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီယူရိုငွေ 1.2 သန်းထောက်ပံ့မယ်လို့ EU ဥရောပသမဂ္ဂကဒီကနေ့ကြေညာပါဗျ။ရာဂီမုံတိုင်းတန်ခံနေရတဲ့အာရှနိုင်ငံတွေအတွက်ပေးမယ့်ပမာဏမှာမြန်မာနိုင်ငံကအများဆုံးရမှာပါ။စစ်ပွဲတန်ခံနေရတဲ့ကြားမှာမုံတိုင်းတန်ခံနေရတဲ့မြန်မာတွေအတွက်ပေးသွားမယ်လို့ဒီကနေ့ EU ရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ။တချိန်တည်းမှာပဲဒီမြန်မာနိုင်ငံမှာရာဂီမုံတိုင်းချောင်းတေဆုံးသူဟာ268ယောက်ထက်မနည်းရှိသွားပြီလို့စစ်ကောင်စီကထုတ်ပြန်ပါတယ်။စက်တင်ဘာ18ရက်နေ့အထိရရှိတဲ့စီးရင်တွေအရမြန်မာနိုင်ငံတဝန်းမုံတိုင်းဒဏ်သည့်မြို့နယ်ပေါင်း56မြို့နယ်မှာ268ယောက်တေဆုံးပြီးတော့88ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့တဘာဝဘေးဒဏ်စီမံခန့်ခွဲမှုကော်မတီကစီးရင်ထုတ်ပြန်ထားပါတယ်။တေဆုံးသူတိုးလာနိုင်တယ်လို့ကုညီကယ်ဆယ်ရေးလုပ်သူတွေကတော့ခန့်မှန်းထားပါတယ်။ဗီယက်နမ်နိုင်ငံအလဲပိုင်းကိုဒီကနေ့စက်တင်ဘာ19ရက်ညဘက်ဝင်တိုက်ခတ်မယ်လို့ခန့်မှန်းထားတဲ့ဆိုလိတ်မုံတိုင်းရဲ့အကျွေးကြံလေးပွေလှိုင်းဟာနှက်ဖြန်တောက်ချနေကြရင်မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေကိုစတင်ဖြတ်ကျော်သွားပြီးတော့အနောက်ဘက်နဲ့အနောက်တောင်ဘက်ကိုရွေ့သွားနိုင်တယ်လို့မြန်မာနိုင်ငံမိုးစလဌာနကအထူးမိုးလေဝသသတင်းအနေနဲ့ဒီကနေ့ညနေပိုင်းကထုတ်ပြန်ထားပါတယ်။လေပွေလှိုင်းအချိန်ကြောင့်နှစ်ဖန်စက်တင်ဘာ20ရက်နေ့ကဒီ25ရက်ရှေ့တပတ်ပုံထုံးနေ့အထိနေပြည်တော်ရန်ကုန်တိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာနေရာအနှံ့မိုးထစ်ချုံရွာပြီးတော့တချို့ဒေသတွေမှာမိုးကြီးလေပြင်းတိုက်ခတ်နိုင်တယ်လို့သတိပေးထားပါတယ်။ရုတ်တရက်မြေကြီးမြေပုံမြို့တွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။မြန်မာနိုင်ငံကိုစက်တင်ဘာ9ရက်ကစတင်အဖျားခတ်ခဲ့တဲ့ရာဂီမုန်တိုင်းကြောင့်အခုသတိပေးထားတဲ့ဒီတိုင်းနယ်ပြည်နယ်တော်တော်များများမှာရေကြီးရေရှမ်းခဲ့လို့အကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေဖြစ်နေပါတယ်။စဘာပါဝင်စိုက်ပျိုးမြေအေက6363ကျော်ပျက်စီးခဲ့ပြီးတော့ကျွေးနွားတသိန်းကျော်တည်ဆုံခဲ့တယ်လို့ဒီသဘာဝဘေးရန်စီမံခန့်ခွဲမှုကော်မတီကပြောပါရယ်မုံတိုင်းတန်တဲ့မြန်မာပြည်သူ6,300ကျော်အကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂကလည်းပြောကြားထားပါတယ်ရှင
်မြန်မာစစ်ကောင်စီကိုလည်းနဲ့ရောင်းနေတဲ့တရုတ်ကုမ္ပဏီကိုဖိအားပေးဖို့ပြင်သစ်ကုမ္ပဏီကိုတောင်းဆိုလိုက်ကြပါတယ်ပြင်သစ်နိုင်ငံ Airbus လေယာဉ်ကုမ္ပဏီနဲ့သူတို့ရဲ့ဩဇာလွှမ်းမိုးမှုကိုသုံးပြီးတရုတ်လေကြောင်းထုတ်လွှင့်ရေးကော်ပိုရေးရှင်း AVIC ကမြန်မာစစ်ကောင်စီကိုလည်းနဲ့ရောင်းတာတွေရက်အောင်ဖိအားပေးဖို့မြန်မာအရေးတက်ကြွလို့ရှားသူတွေကအစင်ခံစားတည်တဆောင်ထုတ်လိုက်တာပါပြီးခဲ့တဲ့စက်တင်ဘာ16ရက်တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ဒီအစင်ခံစားမှာတော့ Airbus ကုမ္ပဏီကတရုတ်ကုမ္ပဏီကထိန်းချုပ်ထားတဲ့ကုမ္ပဏီတွေယင်းနှိမ့်ညွှန်မှုတွေကိုဆက်ထိန်းချောင်းတယ်မကပဲထတ်တိုးလိုက်တယ်လို့ပြောထားပါတယ်ခင်ဗျာ
ထိုင်းနဲ့မြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ဒီအမှတ်တအာရှအဝေးပြေးလမ်းမကြီးကိုပြန်လည်ပြင်ဆင်ဖို့လိုလာတယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးလမ်းကြောင်းတွေပွင့်နေအောင်နဲ့ထိုင်းမြန်မာနယ်စပ်တည်ငြိမ်ရေးကိုလိုလာတဲ့ထိုင်းနိုင်ငံအနေနဲ့အာရှလမ်းမကြီးပြန်လည်ပြင်ဆင်နိုင်အောင်လို့မြန်မာနိုင်ငံကစစ်ပွဲတွေဖြစ်နေတဲ့ဘက်အားလုံးနဲ့အတူတွဲဆောင်ရွက်လိုတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးမာရက်ဆန်ဂရာဖုံကပြောကြားခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ထိခိုက်ပျက်စီးနေတဲ့အာရှလမ်းမကြီးပြန်လည်တည်ဆောက်ရေးအတွက်အာဆီယံရဲ့ထောက်ခံမှုထိုင်းနိုင်ငံရထားသလိုအိန္ဒိယကလည်းအဝေးပြေးလမ်းမကြီးရဲ့တချို့နေရာတွေပြန်ဆောက်ဖို့အတွက်တိုက်တွန်းနေတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးမာရက်ကဒီနေ့သတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းရဲ့နယ်စပ်မြို့ဖြစ်တဲ့မြဝတီမြို့ကနေအိန္ဒိယနယ်စပ်နားကတမူးမြို့အထိလမ်းပေါက်တဲ့အာရှအဝေးပြေးလမ်းမကြီးဟာထိုင်းအတွက်ကမြန်မာအတွက်ပါကုန်သွယ်ရေးအတွက်အင်မတန်အရေးပါပါတယ်။အာရှလမ်းမကြီးရဲ့နယ်စပ်ဘက်မှာစစ်တပ်နဲ့ကရင် KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဖြစ်နေလို့လမ်းထိခိုက်ပျက်စီးနေတယ်လို့သတိတိုင်းခန့်ပတ်ဖြစ်မှာလဲတိုက်ပွဲတွေကြောင့်ဆက်သွယ်ရေးပြတ်တောက်ထိခိုက်နေပါတယ
်။မင်္ဂလာညချမ်းပါတရရှင်များခင်ဗျာ VOA American တိုင်းရဲ့ September 19ရက်ချက်သားရင်းညအထူးကြသောသတင်းတွေကိုမဆင်မြတ်မွန်နဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပြပုချက်တွေစက်တိုက်ပါပထမဆုံးကတော့ကချင်ဘက်ဖားကန့်မြို့နယ်ကဆိုင်းတောင်ရွာဝန်းကျင်ကိုလေကြောင်းတိုက်ခိုက်ခံရတာပါဒီကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်ရွာတဝိုက်ကိုမနေ့ညနဲ့ဒီနေ့မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့KIA ကချင်လွတ်လပ်ရေးတပ်ကအတည်ပြုပါတယ်နှစ်ဖက်ကြော်ကြတိုက်ပွဲအတွင်းမှာနှစ်ဖက်ပြက်ခတ်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်လူ30ထက်မနည်းသေဆုံးတယ်လို့လည်းဒေသခံတွေကပြောပါတယ်။သေဆုံးတဲ့အထက်ဒေသခံတွေတော်လိုင်းအဖွဲ့ဝင်တွေနဲ့စစ်တပ်ဘက်ကပါပါဝင်တယ်လို့ဆိုပါတယ်။ရန်ကုန်ကပြည်ပလာတဲ့တရင်ကိုအခြေခံပြီးအလိမ်မှာပြပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်ဒေသစိုင်းတောင်ရွာလက်ကီမန်ဟိုတယ်အနီးကအရက်သားနေမှာဝင်ရောက်တဆွဲထားတဲ့စစ်တပ်ကို KIA PDF ပူးပေါင်းတပ်ကပိတ်ဆို့တိုက်ခတ်နေတာဖြစ်ပါတယ်။ဒီနေရာမှာစစ်ကောင်စီနဲ့ကချင်လွတ်လပ်ရေးတပ် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတာနှစ်ပတ်နီးပါးရှိပြီဖြစ်ပါတယ်။လက်ရှိဆိုင်းတောင်ရွာတိုက်ပွဲနဲ့ပတ်သက်လို့ KIO သတင်းနဲ့ပြည်ကြားရေးတာဝန်ခံဘူဘူးကြီးနော်ဘူးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့အချိန်နဲ့ကောမနေ့ပိုင်းပေါ့နော်ဒီမနေ့ပေါ့လေကြောင်းနဲ့ဘုံကျဲတာအဲ့ဒါရှိပါတယ်။အဲ့ဒီနောက်ပိုင်းအချိန်နဲ့တော့ဘာမှသတင်းထိုးတာမထွက်ဘူးခင်ဗျာ။အဲ့ဒီ Lucky Man Hotel မှာရောက်ရှိနေတဲ့စစ်ချောင်းကတော့မထွက်သေးဘူး။ဆိုတော့တိုက်ပွဲကတော့အချိန်မရတော့ဖြစ်နိုင်ချေတော့ရှိပါတယ်။ဒါပေမဲ့ဒီနေ့ကတော့တိုက်ပွဲတရင်တည်းကတော့မရှိဘူးခင်ဗျာ။နောက်အခုလောလောဆယ်ကတော့အဲ့ဒီစံတောင်ဘက်ကပြည်သူလူထုဒီတခြားဘက်ကလည်းတော်တော်များများတော့အတင်းချောင်ကြတယ်။အဲဒါမှကျွန်တော်တို့လည်းအသက်နဲ့ဆုံးမကုန်နေတာပေါ့နော်။လမ်းညွှန်ပေးတာတော်ရှိပါတယ်။စစ်ချောင်းစခန်းဖွင့်ပြီးမှနေတဲ့နေထိုင်တော့တော့မရှိသေးပါဘူး။အဲပြည်သူလူထုအဲမျိုးတို့အိမ်မောင်နောက်ဖျားချောင်းတို့မှာအဲဒီကုတဲ့အဆင့်ပေါ့။အာကျွန်တော်လည်းအသက်နဲ့ဆုံးကုန်နေတာပေါ့နော်။
ဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေလက်ကျိတ်တိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ဒေသခံတူကဖြေပြပါပိုင်းကိုအခုလိုပြောပါတယ
်။ဒီမနက်တနာရီမှာလည်းစစ်ကောင်စီရဲ့ Jet Fighter နဲ့စီးလာပြီးတော့အဲဒီဆိုင်းတောင်ကြောက်တွေးတောင်နဲ့အဲဒီရက်ွက်ဆိုင်းတောင်ရက်ွက်လေးဘက်ကိုလေကြောင်းတိုက်ခတ်မှုလုပ်သွားတယ်ဘုံနဲ့ချသွားတယ်အမကြီးလုံးမနက်တနာရီလောက်ပိုင်းတောက်လျှောက်တိုက်ပွဲဖြစ်နေတယ်ဆိုင်းတောင်ဘက်ချမ်းမှာ
ဒါအပြင်ဒီရက်လေ၃နိုင်ဝင်းကျင်မှာ Jet Fighter တစ်စီးနဲ့အပြင်းထန်ပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကနေ့ညနေ9နာရီလောက်အထိ Jet Fighter ကပြန်ဝဲနေစေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။မလက်ပိုင်းလေကြောင်းပစ်ခတ်မှုကြောင့်သေဆုံးထိခိုက်ဒဏ်ရာရတဲ့လူအရေအတွက်ကိုတော့မသိရသေးဘူးလို့ပြောပါတယ်။ဒီ September လအစပိုင်းလောက်ခရဲကစိုင်းတောင်မှာနှစ်ဖက်ထိတွေ့မှုဖြစ်တာဒီကနေ့နဲ့ဆိုနှစ်ပတ်ကျော်ကြာပြီဖြစ်ပါတယ်။ဒီလက်ဘတ်ကြော်ကြတိုက်ပွဲအတွင်းမှာနှစ်ဖက်ပစ်ခတ်မှုလေကြောင်းကနေတိုက်ခတ်မှုတွေကြောင့်လူ30ထပ်မံသေဆုံးတယ်လို့ဒေသခံတွေကဆိုပါတယ်။တရားရသူဦးရေကလည်း50နဲ့100ကျားရှိတယ်လို့ပြောပါတယ်။သေဆုံးတဲ့အထက်ဒေသခံတွေအပါအဝင်စစ်တပ်နဲ့တော်လှန်ရေးအဖွဲ့ဝင်တွေလည်းပါတယ်လို့ပြောပါတယ်။လက်ရှိဆိုင်းတောင်ကျေးရွာအနီးတဝိုက်ကသေဆုံးမှုနဲ့မီးလောင်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဒေသခံတအူးကအခုလိုပြောပြပါတယ်
။ဒီဆိုင်းတောင်ရွာမှာပြည်သူတွေသေဆုံးတာကအလုံးစုံ30ကျော်ရှိပြီပေါ့နော်။တမျိုးတွင်းမှာကမြို့ပေါ်ပေါ့နော်။မလက်လက်ကြီးကြားလို့ ဒီ15ရက်နေ့မှာပြည်သူနှစ်ယောက်ဒေဆုံးပါပေါ့နော်6ယောက်ကဟိုထိခိုက်ဒဏ်ရာရပါပေါ့နော်အဲလက်နက်ကြီးထိမှန်တော့ဒဏ်ရာရတဲ့လူတွေအဲ90နဲ့တရားချရှိနိုင်ပါပေါ့နော်အဲလုံးလုံးစေတော့အဲဒီပြည်သူတွေကဒီဆိုင်တော်ရက်ကိုရက်1နဲ့3လေးယူမှာပြင်းစမ်းကြွယ်မော်တောင်းအဲကြောက်တွေးတောင်းအဖားပြင်းအဲပြည်သူအလုံးက14ပါဆစ်ဆောင်နေကြပါပေါ့နော်အဲဒီဆိုင်တော်အတိုက်ပွဲအတွင်းမှာနှစ်ဖက်အထိခိုက်အကြဆုံးရောရှိရပါတော့။ဒီစစ်ကောင်စီကလည်းတုံးမန်းနေဖမ်းမိရရှိတယ်။အဲတိုက်ဆုံးလာတဲ့များပြားရပါတော့။အဲ KNKPD ဘက်ကလည်းအကြဆုံးအနေနဲ့ရောရှိရပါတော့။ဒီဆိုင်တော်ရောအတိုက်ပွဲအတွင်းမှာဒီစစ်ကောင်စီတွေကPDU ရဲ့နေရောမရှိရပါတော့။အဲသူတို့စစ်ကောင်စီမရှိလို့ပြည်သူတက်ကြီးစစ်ကောင်စီပြည်သူတက်ကြီးထိမှန်လို့PDU နေအင်းအလုံး300ဒီပါမီးလောင်သွားပါတော့။
တိုက်ဆုံးမှုဖြစ်စဉ်နဲ့သိဆုံးရတဲ့အခြေအနေအရေးအတွက်အသေးစိတ်ကိုတော့ VOA ကဆက်လက်အတည်ပြုနိုင်ဖို့စူးစမ်းနေဆဲဖြစ်ပါတယ်။စိုက်တောင်ဟာဖားကတ်မြို့အရှိတောင်ဘက်ချမ်းမတည်ရှိနေပြီးတော့ဖားကတ်မြို့ပေါ်နဲ့ငားမိုင်ဝင်းကျင်သာကွာဝေးပါတယ်။ကချင်ပြည်နယ်ဖားကတ်ကြောက်စိမ့်ပေါ်အနီးတစ်ဝိုက်မှာရှိတဲ့စစ်ကောင်စီတပ်စခန်း26ခုထဲက20ဝင်းကျင်ကို KIA နဲ့ PDF အဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပါတယ်။လက်ရှိမှာစစ်ကောင်စီဘက်ကဖားကတ်မြို့ပေါ်ဘျူဟာကုန်း၊ကန်စီဘျူဟာတက်ကောင်တောင်တက်စခန်းဖားကန်ရဲစခန်းလေပြင်းရမ်းချက်ဆက်ယုံလုံခဲမြောက်ကုန်းစတဲ့နေရာတွေလောက်ပဲထိမ့်ချုံထားနိုင်တော့တာလို့ဒေသခံတွေကပြောပါတယ်လက်ရှိမှာ KIA အဖွဲ့ကကြောက်စိမ့်လုံကွက်တွေအပါအဝင်ဖားကန်ဒေသရဲ့85ရာခိုင်နှုန်းလောက်အထိထိမ့်ချုံထားနိုင်တယ်လို့လည်းစစ်ကောင်စီရဲ့သတင်း channel တွေမှာဖော်ပြနေပါတယ်ဖားကန်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်တွေကအေးလော်မှာတိုက်ပွဲဖြစ်ပြီးတော့လမ်းပိတ်ထားတာကြောင့်ကုန်စီစီးဆင်းမှုတွေရပ်တန့်ပြီးတော့ဖားကန်မြို့မှာကုန်စည်လုံးတွေလည်းပုံပုံမြင့်တက်လာနေသလိုလက်ရှိအချိန်အထိလည်းအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တောက်နေဆဲဖြစ်ပါတယ်ရှင်
ကချင်ဘက်ဖားကန်မြို့နယ်ကဆိုင်းတောင်ရွာဝင်းကျင်လေကျောင်းဇက်တိုက်တိုက်ခိုက်ခံရပြီးနှစ်ပတ်အတွင်းမှာလူပေါင်း30ထက်မနည်းသေဆုံးလာရတာကိုအလေးမှာပြောပြခဲ့တာပါအခုတော့ကင်းပြင်းနယ်ကော့ကရိတ်ဘက်မှာလည်းတိုက်ပွဲပြင်းထန်နေတာပါကင်းပြင်းနယ်အတွင်းကမြောက်ရီကော့ကရိတ်အာရှလမ်းမသစ်လမ်းပိုင်းနဲ့ဒေါနာတောင်လမ်းဟောင်းပိုင်းကိုစစ်ကောင်စီကပြန်လည်ထိန်းချုပ်ဖို့ကော့ကရိတ်ဘက်ကနေစီအရှိန်မြင့်ပြီးတိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေပြန်ပြင်းထန်လာပြီးဒေသခံတွေလည်းထွက်ပြေးတင်းရှောင်နေရတယ်လို့ကရင်လူခွင့်အဖွဲ့တွေကပြောပါတယ်ဒီအကြောင်းထိုင်းချီစိုက်ဗီဒီယိုသတင်းတော့မအေးမှာပြောပြပေးပါအောင်ခင်ဗျာ
ကရင်ပြည်နယ်မြောက်ရီကော့ကရိတ်အာရှလမ်းမသစ်ပိုင်းနဲ့ဒေါန္တာတောင်လမ်းဟောင်းပိုင်းကိုစစ်ကောင်စီကပြန်လည်ထိန်းချုပ်နိုင်ဖို့ကော့ကရိတ်ဘက်ကစီရင်အရှိန်မြင့်ပြီးတိုက်ခိုက်နေတာကြောင့်ကော့ကရိတ်ဘက်မှာနေ့စဉ်နီးပါးတိုက်ပွဲတွေဖြစ်နေတယ်ဆိုပြီးကရင်လူခွင့်အဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်စမ်ဟာထောက်မှလည်းပြတာဒီကြောပြန်အော်ဒီရာပိုဆေးဆုံးလို့ပေါ့နော်အဲပြင်နေဖြစ်နေတာဒါအစ်နောက်ကိုတခါပြင်နေတယ်ဟိုအမိထားမှာပေါ့ဟုတ်ပေါ့အဲကြောင့်မို့ဒီကျွန်တော်တို့တတ်မှာချောက်ကိုယ်ကိုင်းနေတဲ့ဒီမှာဆိုလို့ရှိနေတာတိုက်ပေါ်နေစဉ်ဘာဖြစ်ပေါ်နေလဲရှိတယ်ပေါ့
ဒေသခံအရက်သားတွေရှိရကြေးရွာတွေကိုလည်းရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတာတွေရှိနေတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောပါတယ်
ဒီတော့ကောင်းများများကသူတို့ကဒီရင်ဆိုင်တီတော့ပေါ်လောက်အမိရည်ရွယ်ချက်ရှိရှိတော့လောက်ဒီရာဒီဆဲကိုလည်းမြစ်ပြေခါတဲ့ရောက်ဆောင်တာရှိတယ်။နောက်ဒီဒီဒေါက်တာခမူကီလောက်တာရှိတယ်။ဒီအပေါ်မှာတော့ဒါပြည်သူလူထုကိုလောဝဟိုတပီတပဲ့ဒီပေါ့နော်ဟိုဒီဖိုင်နင်းနာမှုကိုဖြည့်စီတာပေါ့။အဲနောက်ကဒီလူမျိုးနှစ်ဖက်အတိုင်းပေါ်ဒီကြားမှာလည်းအာဒီဖိုင်နင်းနာမှုဟိုဖြည့်အကျုံပြင်းရတဲ့ပြည်သူလူထုတွေလည်းသိတာပေါ့။လေကြောင်းတိုက်ခိုက်မှုလည်းအဲ့လိုမျိုးပေါ့နော်ဖြည့်လို့လည်းရှိရပေါ့။ဒါကတော့ဒီတော့ပြည့်မှာမဟုတ်ဘူးဒီချိုးဖြည့်နေဆိုလို့ရှိရင်လည်းဒါဒီတိုက်ပေါ်မှာဖြစ်ပေါ်ရတဲ့အဲ့လိုမျိုးလည်းကြည့်ခါတာဒီကတော့ဆန်းမှုဒီလေဒါလုံးဝလည်းရှိနေတယ်ပေါ့
။စစ်ကောင်စီရဲ့စစ်ကြောင်းတွေကိုတော့ခရင်မျိုးသားလွတ်မြောက်ရေးတက်မတော့ KNL နဲ့ PD ရဲ့ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်။စစ်ကောင်စီရဲ့နိုင်ငံတော်အဆင့်အောင်စရာစစ်စင်ရေးဖြစ်တဲ့စစ်ကြောင်းဟာပြီးခဲ့တဲ့ AB လကစပြီးမြောက်ရီဘက်ကိုစစ်ကူလာဖို့ကြိုးစားခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးပြန်ဆုတ်ခွာသွားခဲ့ပေမဲ့အခုအခါမှာအာရှလမ်းကိုပြန်ရရေးအတွက်ထိုးစစ်ဆင်လာတာလည်းဖြစ်ပါတယ်ဒီအတွက်ကော့ကရိတ်မြို့နယ်ထဲမှာတကြော့ပြန်ထိုးစစ်တွေပြင်းထန်လာပါတယ်ရှင
်မြောက်ရီကော့ကရိတ်လမ်းဟောင်းနဲ့လမ်းသစ်ကိုစစ်ကောင်စီကပြန်လည်ထိန်းချုပ်ဖို့ကြိုးစားနေတာမှာဒီကင်းပြင်းနဲ့ကော့ကရိတ်မှာတိုက်ပွဲပြင်းထန်လာတာကိုမေးမှပြပြခဲ့တာပါအခုလဲစစ်ဘေးရေဘေးကျုံနေရတဲ့ခရီးအဖြစ်ကအကူအညီတွေလိုအပ်နေတာပါ စစ်ဘေးနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ကြုံတွေ့နေရတဲ့ကင်းဒီဒေသခံတွေဟာပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးသလိုထိရောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ IC တွင်မှုနှစ်ကိုပညာက PA ကိုပြောပါတယ်ရေကြီးနှမြုပ်တဲ့နေရာမှာလက်ရှိရေပြန်ကျနေပြီးနေရာပြန်ပို့လို့ရတဲ့အခြေအနေမရှိသေးပါဘူး။ယာယီတဲ့ရင်ဆောက်ဖို့အတွက်အမိုးကမိဖို့ကြောင့်သုံးပစ္စည်းအစားအသောက်အကူအညီတွေအလွန်နဲ့လိုအပ်နေစေဖြစ်ကြောင်းရန်ကုန်ကပြပို့လာတဲ့တဲ့ရင်ကိုအခြေခံပြီးမိတ်တန်စင်ပြောပြပေးပါအောင်ခင်ဗျာ
။တပြည်နယ်လုံးအတိုင်းအတာနဲ့စီဘေးတံကိုဆိုးရွားစွာခံစားနေရတဲ့ကယားပြည်နယ်ဒေသအခေါ်ကရင်ပြည်နယ်ဟာအခုတခါမှရေဘေးပါထပ်ပြီးတော့ရင်ဆိုင်နေရပါလေ။စီဘီနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ကြုံတွေ့နေရတဲ့ကရင်ဒေသခံတွေကပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးတဲ့အပြင်ထိရောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ကရင်ပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှနှင့်ကိုပညာက VOA ကိုပြောပါသည်
။စီဘီကမပြည့်ရေဘေးကလာတဲ့ထူထောင်ရေးလည်းမလုပ်နိုင်သေးဘူး။ဆော့ရှော့မှုတွေကိုပြန်ပြီးတော့မှပဲကျွန်တော်တို့ကဟိုဖာတီနေရတယ်ဆိုတော့လေကျွန်တော်တို့မှလည်းထိရောက်တဲ့အကူအညီတွေလည်းမရနေသေးဘူးပေါ့နော်။
ကယင်နီပြည်နယ်ကိုအရေးပေါ်ပစ္စည်းကူညီရမှာစစ်ကောင်စီစီရင်ရေကိမ်းမာတင်ဖျက်ချော်လို့မရဘဲနဲ့လှည့်ပြင်ရတဲ့အခြေအနေရှိနေတယ်လို့ပြောပါလေ။အရင်ကတည်းကစစ်ပေးဆောင်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေတည်ယူပို့ဆောင်ခွင့်ပိတ်ပင်ကန့်သတ်ခံနေရပြီးတော့အခုတခါရေဘေးကူညီပေးတဲ့နေရာမှာထပ်ပြီးတော့ပိတ်ပင်ကန့်သတ်ခံနေရတယ်လို့ကိုပညာကပြောပါလေ။ထောက်ပံ့ရေးပစ္စည်းတွေတင်ပို့ခွင့်မရှိပေမဲ့လေတခြားတိုင်းနဲ့ပြည်နယ်ကနေငွေကြေးအလူတချို့ပေးပို့လာတာတွေကိုရရှိတယ်လို့ကိုပညာကပြောပါလေ။မုံတိုင်းအချိန်ကြောင်းကယား၊ကယင်ပြည်နယ်မှာမြို့နယ်ခုနှစ်ခုလောက်ရေကြီးနှင်းမြုပ်မှုနဲ့အတူလူသေဆုံးမှုတွေနဲ့စစ်ရှောက်စခန်းနေအိမ်အခု900ထက်မနည်းနှင်းမြုပ်ပျက်စီးတဲ့အထိရင်ဆိုင်ခဲ့ရပြီးတော့စစ်ဘေးရှောင်တဲ့ဒေသခံ3000နီးပါးရေဘေးတင်ခဲ့ပါလေ။ကယားကယင်ပြည်နယ်မှာစစ်ဘေးတင်သူတွေကိုကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့ကယားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဆက်ပိတ်ထားပါသေး။စစ်ဘေးနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ဖြည့်ရှင်းနေရတာကြောင့်အရာအားလုံးပို့ပြီးတော့ခက်ခဲလာနေပြီးအကူအညီတွေလည်းလိုအပ်နေစေဖြစ်တဲ့အကြောင်း IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လည်ထူထောင်ရေးဌာနဒုတိယဌာနမှူးတဲ့မော်ရီရီက VOA ကိုအခုလိုပြောပါလေ
ဒီအဖို့အစားပေါ့နော်အမိဖို့ကြောင့်တုံးပစ္စည်းရောပဲကလုံးထောက်ပတ်နေရတဲ့အနေထားမှာပေါ့နော်ဒီဝင်းရဲ့အတွက်စံစီစာအပြင်ပေါ့နော်အဲ့ဒါတွေပို့ပြီးမှထောက်ပတ်နေရရှိတယ်ပို့ပြီးမှတော့အခက်ခဲလာတယ်ပေါ့နော်တစ်ဖက်မှာစစ်ပေးတစ်ဖက်မှာရေပေးနဲ့အဆင်မပြေမှုကြားတွေမှာရအောင်ဖြစ်ရှင်းနေရတဲ့အနေထားမှာဖြစ်တယ်ပေါ့နော်
မိုးရင်ကြီးများပြီးတော့ရှမ်းကယားနယ်ဆက်မိုးပြေစေရီပို့လွှဲကနေရေလွတ်ချခဲ့ပြီးတော့လွိုင်ကော်မြို့နယ်အပအဝင်ဘလူးချောင်းတလျှောက်ကကျေးရွာတွေရေကြီးပြီးတော့နင်းမြုပ်ကြရကအခုချိန်ထိရေပြန်မကြသေးပါဘူး။နောက်ထပ်ရေပွေလိုင်းအချိန်နဲ့ဆိုရင်ထပ်ပြီးတော့ရေမြင့်တက်လာနိုင်တယ်ဆိုပြီးဒုတိယဌာနမှူးတစ်မော်ရီကပြောပါလိမ့်။
တော်တော်များများမှရေအားတပြေးတည်းနဲ့ကြီးတက်သွားတဲ့နေထားဖြစ်တော့ရေပြန်ချဖို့ဆိုတာတော့တော်တော်လေးနဲ့တော့အချိန်ယူရမှာပေါ့နော်ရေထွက်ပေါက်တွေ့နေရမရှိတာတကြောင်ပေါ့နော်အကယ်၍သာဒီကြားထဲမုန်တိုင်းထလာမယ်မိုးတွေပြန်ရွာမယ်ဆိုရင်တော့ဒီရေတွေကတော့ခုလက်ရှိတဲ့ပုံမှကြီးလာနိုင်တဲ့နေထားမှာပဲရှိမှာပေါ့နော်
ရေဘေးကြုံနေရသူတွေကိုအရက်ဖက်အဖွဲ့အစည်းတွေနဲ့ IEC ကအထောက်ပံ့ရေးပစ္စည်းတွေအကူအညီပေးနေပေမဲ့လိုအပ်ချက်တွေရှိနေသေးပဲဆိုပြီး IEC အတွင်းမှုနဲ့ကိုပညာကပြောပါလေ။လေပွေလိုင်းအချိန်ကြောင်းစက်တင်ဘာလ20ရက်နေ့ကနေ25ရက်နေ့အထိဒီ5ရက်အတွင်းမှာနေပြည်တော်မန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတင်းလိုက်တိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မုံပြည်နယ်တို့မှာနေရာအနှံ့အပြားမိုးတချုံရွာပြီးတော့တချို့ဒေသတွေမှာဒေသအလိုက်မိုးကြီးရာတွေနေရာကွက်ကြားမိုးကြီးတာလေပြင်းတိုက်ခိုက်တာတွေဖြစ်ပေါ်နိုင်တဲ့အကြောင်းမိုးစလာကစက်တင်ဘာလ19ရက်နေ့မှာထုတ်ပြန်ထားပါလိမ့်မိုးတိထန့်စွာရွာသွန်းမှုနဲ့အတူလေပြင်းတိုက်ခတ်တာလျှက်တစ်ပြက်ရေကြီးတာမြေပြူတာတွေစတဲ့သဘာဝဘေးအန္တရာယ်တွေဖြစ်ပေါ်နိုင်တာကြောင့်ကုန်းမြစ်ဒေသအနီးမှာနေထိုင်ကြသူတွေအနေနဲ့မြေပြူမှုအနေရဲ့မြင်းငယ်ချောင်းငယ်အနီးနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေကြိုတင်ပြီးတော့သတိပြုရှောင်ရှားနိုင်ဖို့နဲ့ပြည်တွင်းရေချောင်းနဲ့လေချောင်းသွားလာရေးအစီအစဉ်တွေကြိုတင်ပြီးတော့သတိပေးချက်တွေကိုထုတ်ပြန်ထားလေဖြစ်ပါတယ်ရှင
်စစ်ဘေးရေဘေးကြုံတွေ့နေရတဲ့ခရီးပြည်အကူအညီလိုအပ်နေတာမှတ်ဤသင်စဉ်ပြပြပေးခဲ့တာပါအခုတော့ဒီရေဘေးတွေကြုံနေရချိန်မှာပဲသကောင်စင်းကောက်ဖို့ပြင်နေတဲ့စစ်ကောင်စီကိုဝေဖန်မှုတွေထွက်နေတာပါမြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့ရေဘေးကိုတတိပေးနိုင်ခဲ့ပေမဲ့အခုလောက်ထိစိုးဝနိုင်မယ်လို့မမှန်းခဲ့ဘူးလို့မြန်မာစစ်ကောင်စီကောက်ဆောင်ကပြောလိုက်တာဟာကြိုတင်တတိပေးစနစ်အားနည်းလို့လားဆိုတဲ့သုံးသပ်မှုတွေထွက်နေပါတယ်
ဒါပြင်တနင်္ဂနွေလုံးနှိပါရေလွှမ်းမိုးပြီးဘေးဒုက္ခရောက်နေခြင်းမကြခင်တကောင်စင်းအောက်ရေဆက်လုံမှာမို့ကယ်ဆေးစခန်းကလူတွေနေရအမြန်ဆုံးပြောင်းလဲလုပ်ကြဖို့စက်တင်ဘာ18ရက်နေ့ကတဘာဝဘေးစီမံမှုအစည်းအဝေးမှာကိုဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ပြောသွားတဲ့ပုံမှာလည်းဝေဖန်နေကြပါတယ်ကျွန်တော်ပဲမေးပြီးပြောထားပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ရှိရေဘေးအတွက်ဖုန်းကနေသတိပေးချက်ပို့တာပါဝင်ချိုတင်သတိပေးစနစ်အားနည်းသွားနိုင်တာကို CDM ဘူကြီးစင်ရောက
ဒီတဘာဝဘေးအန္တရာယ်ဆိုတာက NLD အစိုးရလက်ထက်မှာတုန်းကအခုလက်ရှိစစ်ကောင်းဆောင်လုပ်နေတဲ့မင်းအောင်လိုင်အမိတ်နေအများကြီးထုတ်ခဲ့တဘာဝဘေးအန္တရာယ်နဲ့ပတ်သက်ရင်ဘယ်သူအမိတ်မှာဆောင်ရမလို့ကို့ edition ရဲ့နဲ့ကိုတွားပြီးတော့တည်ဆဲရမယ်ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက် life jacket တွေတိုင်ရင်တရင်နေမှာဘူကင်းမှာကျွန်တော်ဆယ်သုံးအနည်းဆုံးထားပြီးကြမှာအခုကျွန်တော်တို့တဘာဝဘေးအန္တရာယ်ဖြစ်ခဲ့သူလဲဝန်ခံသွားတယ်ဒီလောက်ဖြစ်မှမသိဘူးဆိုတော့ညံ့လို့ပေါ့ကျွန်တော်တို့ဒီမှာမိုးစလဌာနဆိုတဲ့ဟာလဲအာနာမသိင်ခင် NLD အစိုးရလက်ထက်မှာတုန်းကလဲခင်မီရွာနဲ့သတင်းတွေအချိန်ကြီးပြန်ကြပြတဲ့အချိန်မှာလဲတိုင်ရင်တပ်ဖွဲ့တွေကနေအသင့်လှုပ်ဆောင်ရတဲ့အနေအထားမျိုးတွေရှိအခုအနေအထားကျတော့သူကိုယ်တိုင်တောင်ဒီလောက်ထင်မထားဘူးဆိုတဲ့ဟာမျိုးကညံ့လို့အရင်အစိုးရတွေအဆက်ဆက်လက်ထက်မှာတောင်မှပဲဒါမျိုးမကယ်ဆယ်နိုင်တောင်မှပဲပြည်သူအလမ်းစနစ်လုပ်နိုင်ရမယ့်အဆင့်ရှိရတယ်ဒီအနေအထားမှာစစ်ကောင်းဆောင်ကိုယ်တိုင်နဲ့တကောင်စင်းစစ်ဖို့အတွက်ပြန်လာရမယ်တရားဝင်ပြောသွားခဲ့တာကိုလည်းတွေ့ရတယ်ပေါ့နော်ဒီလေတံမိုးတံဆိုတဲ့နေရာမှာပေါ့နော်စစ်တပ်တွေလည်းအရင်ပြိုဆင်းတာရှိ
ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ရှင်းပြပါတယ်
ဒိုင်းဒေသကြီးနဲ့ပြည်နယ်ဒေသကိုကူမှဖြစ်ပွားခဲ့တဲ့ရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့ပထမဆုံးအာလီဝါနင်းစနစ်ကတော့တိုင်ဖုန်းမုန်တိုင်းရာကင်းနဲ့ပတ်သက်ပြီးစတင်ပါလ9ရက်နေ့လောက်ကတည်းကတိုင်သတိပေးထုတ်ပြန်ခဲ့တာရှိတယ်။အဲဒီနောက်တိုင်းထဲမှာပဲဘင်္ဂလားပင်လယ်အော်မှာလည်းမုန်တိုင်းငယ်တစ်ခုဖြစ်ပွားနေတာလည်းစတင်ပါလ4ရက်နေ့ကနေစပြီး2နာရီကြာတစေထုတ်ပြန်ခဲ့တာရှိတယ်။ဒါပြင်နေပြီးတော့မှလည်းစတင်ပါလ17ရက်နေ့မှာရက်ကွက်ကြီးပါလိုက်လော့စပီကာတွေနဲ့လိုက်လံပြီးအော်ဖေးသတိပေးခဲ့တာမျိုးတွေရှိတယ်။ဒီနေရာမှာတော့ဒီလိုမျိုးအခြေအနေမျိုးကမြန်မာနိုင်ငံအလဲပိုင်းတစ်ဝိုက်နှစ်ပေါင်း50 60အတွင်းမှာတချိန်မှမဖြစ်ပွားခဲ့ဘူးတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့တချို့အနေနဲ့လည်းရှောင်ရှားဖို့ဆိုတဲ့သတိပေးချက်တွေထုတ်ပြန်နေမှာယုံကြည်မှုအားနည်းတာမျိုးတွေလည်းပါပါတယ်။ဒါကြောင့်မလို့စတင်ပါလာ17ရက်နေ့ညမှာရုပ်တရက်အပြေပြိုမှုတွေရည်ကြီးလာတဲ့အချိန်မှာထိခိုက်ဒဏ်ရာရှိမှုတွေတိုက်စုံးမှုတွေဒါဆုံးရှုံးမှုတလောက်များပြားလာတာဖြစ်ပါတယ
်။ဒါအပြင်ချုပ်တင်ပြင်ဆင်ကယ်ဆယ်ရေးမှာပါစစ်ကောင်စီအားနည်းခဲ့တယ်လို့CDM ပုံမှုနောင်ရုပ်ကလည်း
စစ်ကောင်စီရဲ့ရေဘေးစီမံလုံဆောင်သွားမှုကတော့ဝေဖန်စရာတွေအများကြီးပဲပေါ့နော်အဲဒီတဘာဝဘေးရန်နဲ့ပတ်သက်ပြီးတော့ကျူတင်ပြင်ဆင်ထားမှုတွေလုံးဝမရှိတာပေါ်တွင်နေတာဂီမိုတိုင်းစတာတဲ့အချိန်မှာလည်းကျူတင်ပြင်ဆင်တုံ့တက်မှုတွေလုံးဝမရှိသလိုဒီရေကြီးရေချမ်းမှုတွေဖြစ်နေတဲ့အခါမှာလည်းနောက်ဆက်တွဲကယ်ဆယ်ရေးလုံဆောင်မှုတွေတေချာပြင်ဆင်လုံဆောင်တာကိုလည်းကျွန်တော်မတွေ့ရဘူးအထူးသဖြင့်ဘလုံမှုရေပေါ်ချက်ချင်းစုဖွဲ့ပြင်ဆင်နောက်ဆက်တွဲတွေစီမံလုပ်ဆောင်မလဲဆိုတာကတော့တည်တံ့မြင်တာတဲ့အနေအထားတွေကိုလုံးဝမတွေ့ကြရဘူးပေါ့နော်ပြီးတော့တကယ်တကယ်မြေပြင်မှာကျတော့ပြည်သူတွေရဲ့အခက်အခဲတွေကိုပြည်သူအခြေချင်းတွေမြေပြင်လူမှုအဖွဲ့အစည်းတွေအားပဲကယ်ဆယ်လုပ်ဆောင်တဲ့အနေအထားတွေကိုကျွန်တော်တွေ့ကြရတယ
်ဒီရေပေးစီမံခန့်ခွဲမှုအတွက်ရေပေါ်ရန်မုံငွေသုံးတာတိတိတသာမတွေ့ရတာပေါ့ NUG မြို့သားညီညီဆိုရရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်နယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးက
ဒီလိုမျိုးဆက်ပြီးပြရွာသွင်းတဲ့ခါကျတော့နောက်ဆက်တွဲဆယ်ရီကျူပေါက်တာတွေရေချင်းလို့မနိုင်တဲ့အတွက်ကြောင့်မလို့ရေပိုလွှဲတွေကိုပေါက်ချရတာတွေတောက်လျှောက်ရေတွေကစီးဆင်းလာတဲ့အတွက်ကြောင့်မပြည်သူတွေရေကြီးရေရှမ်းနှိမ့်မြုပ်မှုတွေကိုခံစားရတာအခုချိန်ထိလူသေဆုံးမှုအများဆုံးကတော့မန္တလေးတိုင်းပြည်မှာဒီလိုအခြေအနေတွေမှာအန္တရာယ်တွေအကန့်အသတ်တွေပေါ့မျိုးစုံကြားကနေပြီးတော့တဘောဘေးဆိုတာကတော့မတရားအာဏာမသိခင်ပြည်သူအစိုးရလက်ထက်မှာတဘောဘေးနဲ့ပတ်သက်ကျူတင်စီစဉ်တာတွေကိုစနစ်ကျဆောင်ရွက်ခဲ့တာရှိတယ်အဲ့တော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုရန်ပုံငွေမြန်မာကျပ်ဘီလီယံ20အဲ့ဒီပြင်ကိုဒီနိုင်ငံတော်မှာဖြစ်ပေါ်လာတဲ့ဒေးဒီနဲ့ပတ်သက်လို့ရှိရင်တော့ချီတီယောကကူညီနိုင်မှုသမရအရေးပေါ်ရန်ပုံငွေမြန်မာကျပ်100ဘီလီယံဆိုရှိတယ်
ဒါပေမဲ့ဘိုချုပ်စော်မင်းထွန်းကတော့ဒီရန်ပုံငွေတွေဆက်ထားပြီးအစွမ်းကုန်ကူညီနေတယ်လို့အခုလို့ပြောပါတယ
်ရခင်ကြရတိုင်းဒီတဘာဝဘေးအန္တရာယ်ကျူတင်ကာကိုရေးတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးတည်တံ့ရန်ပုံငွေများထားရှိပြီးဖြစ်ပါတယ်လုံလောက်စွာရှိပါတယ်အဲဒါကြောင့်မလို့လဲကျွန်တော်တို့အနေနဲ့ပြန်လဲထူထောင်ရေးကိုနိုင်ငံတော်အဆင့်မကပဲနဲ့တူးချင်းပုတ်ကလေးကဒီကတော့အိမ်နေပေါ့အလုံးစုံမဟုတ်တော့မှကုညီပံပိုးပေးသွားဖို့ရှိပါတယ်ဒါပြင်သေဆုံးတဲ့သူတွေလည်းကျွန်တော်ထောက်ပံ့မှာဖြစ်တယ်ဒါပြင်အကူညီနဲ့ပတ်သက်ပြီးပိတ်ပင်စရာလည်းအကြောင်းမရှိပါဘူးသို့တော်သတိရှိကြဖို့တော့လိုတယ်တကုံးမှာအစာစိတ်တဲ့ဖြစ်စဉ်မျိုးဖြစ်ပေါ်သွားဖို့တော့စနစ်တကျကြီးကြပ်ကွက်ကွဲသွားမှာဖြစ်တယ်ဒ
ဒါပြင်နိုင်ငံတကာအကူအညီတွေလည်းဆက်တိုက်ဝင်ရောက်နေရှိပါတယ
်ဒီနိုင်ငံတကာအကူအညီပို့ချီချီရောက်ရောက်ရနိုင်ဖို့ ISP မြန်မာမဟာဗျူဟာနဲ့မူဝါဒရေးလိုက်အင်စတီကျူအဖွဲ့ဒါရိုက်တာဦးအောင်သူငင်းက
ကျွန်တော်တို့နိုင်ငံကအထူးသဖြင့်တော့ရေဘေးဒုက္ခကတစ်ဖက်တစ်ဖက်မှာပြည်တွင်းစစ်ဒုက္ခကတစ်ဖက်ကျွန်တော်တို့ပြည်သူတွေကိုခဏ break ပေးသင့်တယ်ဗျနေစဉ်ဘဝငြိမ်းချမ်းရေးပေါ့ဗျာဖန်တီးပေးသင့်ပါတယ်အဲ့ဒီအတွက်ကိုလည်း humanitarian diplomacy ပေါ့ဗျာလူသားချင်းစာနာမှုဆိုင်ရာစံတမာရေးပေါ့ကောင်းကောင်းမွန်လုပ်ဖို့လိုတယ်ဒါမှပဲကျွန်တော်တို့ရဲ့လူမှုဒုက္ခတွေဆက်သားမယ
်ဒီလက်ရှိရည်ကြီးမှုကြီးအတွက်နိုင်ငံတော်ရေးပေါ်ရမုံငွေနဲ့နိုင်ငံတကာအကူအညီအများကြီးရနိုင်ပြီးလူသားချင်းစာနာမှုအပြည့်အဝရေးပါဖော်ဆောင်နိုင်မဲ့တဘာဝဘေးရန်ရဲ့အရေးပေါ်အခြေအနေကြီးညာတင့်တယ်လို့လည်းသုံးသပ်သူတချို့ကထောက်ပြနေပါတယ်ခင်
ရှိပြီကြုံနေရချင်းတကောင်စင်ကောက်မာကိုဝေဖန်နေတာကျွန်တော်ပဲပြောပြခဲ့တာပါမချာခင်ပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင
်ဗျ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါသရရှင်များခင်ဗျာ VOA American တန်ကနေစက်တင်ဘာလ19ရက်ချက်တာရိညာပိုင်းမြန်မာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ3251တို့ကနေည10:00နာရီဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်ဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်သောရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာရင်းညာတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြချမ်းမိုင်ကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ရခိုင်ပြည်သစ်တီထောင်ရေးတိုက်ပွဲခေါင်းစဉ်နဲ့သုံးသက်ထားပါတယ်စစ်ရေးမှာအောင်ပွဲခံနေတဲ့အရခတ်တပ်တော်ဟာပြည်သစ်တိဆောက်ရမှာအလွန်ကြီးမားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရပေမဲ့အလားလာကောင်းကြောင်းဥအောင်ခင်ကပြောထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ရခိုင်ပြည်သစ်တီထောင်ရေးအတွက်အာရခတပ်တော်ကတိုက်ပွဲဝင်နေတာရီမှန်းချက်ပြေဝါဖို့နီးကပ်လာပြီဖြစ်ကြောင်းဩဂုတ်လ29ရက်နေ့ထိတ်ထုတ်စာရမ်းမှာ ICG International Crisis Group ကရေးသားထားပါတယ်တိုက်ပွဲပြင်းထန်တယ်လို့လူအခွင့်ရေးဖောက်ပြမှုတွေလည်းများပြားလာပါတယ်။အိုးမဲ့အိမ်မဲ့ဖြစ်သူဥယေဟာလည်းထောင်ထောင်ချီပြီးတိုးပွားနေပါလေ။ဒီတော့အတွင်းရခိုင်ပြည်သစ်အတွက်အုပ်ချုပ်ရေးစနစ်တည်ထောင်ဖို့လည်းကြိုးပမ်းနေရပါတယ်။ရိုဟင်ဂျာခေါင်းဆောင်တွေနဲ့အာရခတပ်တော်တွဲဆုံဆွေးနွေးဖို့လည်း ICG ကအကြံပေးတင်ပြထားပါတယ်။ဒါပေမဲ့စက္ကစတပ်ကတော့ရိုဟင်ဂျာမွတ်စလင်ကိုလက်နဲ့ထောက်ပံ့ပြီးပူပေါင်းစစ်စင်ရေးလုပ်နေတယ်လို့အာရက်ခဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုကြောင်းစက်တင်ဘာ3ရက်ထုတ်ဧရာဝတီမှာဖော်ပြပါတယ်အာရက်ခတပ်တော်ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ရခိုင်အမျိုးသားအဖွဲ့ချုပ်ဟာသူတို့အုပ်ချုပ်တဲ့နေမြေကိုအုပ်ချုပ်နိုင်တဲ့အင်အားနဲ့စွမ်းရည်ရှိတဲ့အဖွဲ့ဖြစ်ပါတယ်အိန္ဒိယဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်ကိုအာမခိုးနိုင်တဲ့အတွက်လိုအပ်တာတွေကိုမြန်မာပြည်အလဲပိုင်းကတင်သွင်းနေရပါတယ်ရခိုင်ဒေသရဲ့ရှင်ရေးဟာပြည်တွင်းလူမျိုးစုတက်နေရောနိုင်ငံခြားအစိုးရတွေနဲ့ရောဆက်ဆံရေးပြည်လည်မှုအပေါ်မှာအခြေခံနေလို့ဆိုပါတယ်ဒီနှစ်ပထမ6လပိုင်းမှာဘင်္ဂလားဒေ့ရှ်နဲ့ထိုင်းမြောက်ဒေသမှာတက်ဆိုင်ရာခေါင်းဆောင်တွေနဲ့ကြမ်းကျင်သူတွေကိုအချိန်90ကျော်တွေ့ဆုံမေးမြန်းတဲ့အပေါ်မှာအခြေခံပြီးရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်အရခတက်တော်ရဲ့အောင်မြင်မှုကိုဒေသခံတွေကဝန်တာအားရဖြစ်ကြပြီးမယ်ဘဝနေထိုင်မှုမှာအခက်အခဲတွေများလာတာကိုရင်ဆိုင်နေရပါတယ်ဥပမာပေါတော်မြို့နေကုံစုံဆိုင်ရှင်မောင်နှံမြို့မှာတိုက်ပွဲဖြစ်လို့အနီးနားကအေးရမှာသွားပြီးတိတ်ဆောင်နေကြပါတယ်၃လလောက်ကြာလို့မြို့ကိုပြန်လာတဲ့အခါမှာတဆိုင်လုံးပြောင်းနေတာတွေ့ရပါတယ်ဆိုင်ကိုပြန်လဲတည်ဆောက်ဖို့လဲငွေရင်းတပြားမှမရှိတော့ပါဘူးပုံမှန်စည်းဝါးရေးပျက်စီးသွားပါပြီ။ဝင်းစာရှာဖို့ကသာအာယုံစိုက်နေကြရပါတယ်။ဒါပေမဲ့သူတို့ဟာအာရခတပ်တော်ကိုယုံကြည်တယ်။အာရခတပ်တော်ကလည်းသူတို့ရဲ့ခံစားချက်တွေကိုနားလည်သဘောပေါက်တယ်လို့ဒေသခံတဦးကပြောပါတယ်။ဒ ဒါပေမဲ့ဝင်းဆောင်လုံငန်းမလုံနိုင်တော့တဲ့နေရာဒေသများပြားလာပြီးဘဝရက်တည်အခက်အခဲတွေတိုးပွားနေပါလေ။ဒါကြောင့်အာရက္ခတပ်တော်ရဲ့စစ်အောင်နိုင်မှုကို2500ဖြစ်နေလို့ငြိမ်သက်နေကြပေမဲ့ကြာလေခက်လေဖြစ်နေတဲ့ဘဝရက်တည်ရေးကိုခါစီခံနိုင်ပါမလားဆိုတာအလေးအနက်စဉ်းစားရပါလိမ့်မယ်။စစ်ပွဲရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုလူတိုင်းခံစားနေရပါတယ်။စစ်ကောင်စီကတော့ရခိုင်မှာအရင်နိုင်နေတာဟာယာယီတာဖြစ်တယ်လို့ယူဆပုံရပြီးအခြေအနေပြည်တာနဲ့တံပြန်ထိုးစစ်ဆင်နွှဲနိုင်မယ်လို့မျှော်လင့်နေပုံရပါတယ်။နိုင်ငံသစ်တည်ထောင်လို့တဲ့အာရက္ခတပ်တော်ဟာရိုဟင်ဂျာပြဿနာမကြီးထွားလာအောင်လုပ်ဖို့လိုတယ်လို့ ICG ကဆိုပါတယ်။ဦးလီရောင်မောင်တော်ဒေသမှာရိုဟင်ဂျာလက်နက်ကင်နဲ့စက္ကစတတ်စစ်သားစုဆောင်ကြပါတယ်။လူမျိုးရေးပฏิပက္ခဖြစ်အောင်စစ်တပ်ကဖန်တီးတဲ့အစီအလာရှိပါတယ်။ဒါကြောင့်ရခိုင်ဒေသဟာစက္ကစတတ်ကင်းစင်တဲ့နယ်မြေဖြစ်သွားရင်တောင်အာရက္ခတပ်တော်ဟာရိုဟင်ဂျာလက်နက်ကင်ကိုရင်ဆိုင်ရမယ့်အခြေအနေဖြစ်နေပါတယ်။အာရက္ခတပ်သားတွေဟာလူအခွင့်အရေးချိုးဖောက်မှုနဲ့ကင်းရှင်းတာကိုပြတ်သားဖို့လိုပါတယ်တဲ့။မူခင်းဖြစ်ပွားလို့အရေးယူတာတွေကိုလည်းအထောက်အထားပြဖို့လိုပါတယ်တဲ့အချင်းအကျပ်ဖြစ်နေတဲ့ရခိုင်ပြည်နယ်အသက်ရှူချောင်သွောအောင်ဘင်္ဂလားဒေ့ရှ်ကလည်းအများကြီးကူညီနိုင်ပါလေဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယဆက်ဆံရမှာအာရက္ခတပ်ဟာအထူးလိမ္မာပန်းနပ်ဖို့လိုပါလေစစ်အောင်မြင်မှုနဲ့အတူရှင်နေတာဟာအလွန်ကြီးမားတဲ့နိုင်ငံရေးတာဝန်ဖြစ်ပါလေ။ရခိုင်ဒေသကိုလွတ်လပ်တဲ့ပြည်နယ်စ်ဖြစ်လာအောင်အသွင်ပြောင်းရမှာအာရက္ခတပ်တော်ဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါလေ။နယ်မြေပြည်ရင်ရေးနဲ့ပုံမှန်အုပ်ချုပ်ရေးစနစ်တည်ဆောက်နိုင်ဖို့အတွက်ရှုပ်ထွေးလာတဲ့စီးပွားရေး၊ပထဝီနိုင်ငံရေး၊လူမျိုးရေးပြဿနာတွေကိုကင်တွယ်တတ်ဖို့လိုပါလေ။အတူယူစီယာဥပမာကလည်းမရှိတဲ့အတွက်တခုတည်းသောမဟာပြဿနာဖြစ်နေပါလေ။ဒေသခံရိုဟင်ဂျာတို့ရဲ့ယုံကြည်မှုကိုရရှိဖို့လဲကြိုးပမ်းရမယ်လို့ဆိုပါတယ်။သက်ဆိုင်သူတွေအခွဲအပြဲဖြစ်အောင်စက္ကစကအမြဲတမ်းကြာစီနေတာကိုသတိထားပြီးရိုဟင်ဂျာနဲ့ဆက်ဆံရေးမြင့်တင်သင့်တယ်လို့ဆိုပါတယ်။ရခိုင်ဒေသနေပြည်သူအလုံးကိုအုပ်ချုပ်နိုင်ကြောင်းအာရက္ခတပ်ကပြတ်လာနိုင်တဲ့အခြေအနေကိုရောက်နေပါပြီ။အာရက္ခတပ်တော်ကြီးထွားလာပုံနဲ့ပြည်သူထောက်ခံမှုရပုံကိုကြည့်ရင်ရခိုင်ပြည်ထောင်စုမျောလင့်နိုင်ကြောင်း ICJ ကသုံးသပ်ထားပါတယ်ခင်ဗျာ
။ရခိုင်ပြည်သူတီထောင်ရေးတိုက်ပွဲစင်ခေါ်မှုကြည့်ပေမဲ့အလားလားကောင်းနေတာကိုဥရောပခင်သုံးသပ်ခဲ့တာပါ။အခုတော့ကြံမိုင်ကန်တာပါ။မြောက်ကျောက် Unbox အနာပုံစံကိုပြောထားပါတယ်။မြမကိုကူးဆက်ဖို့အန္တရာယ်ရှိနိုင်တဲ့ဒီမြောက်ကျောက်ရောက်ကဖြစ်လာရင်ကြိုတင်ခံမနိုင်တဲ့အနာပုံစံတချို့ရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။မြမကိုဘလို့ကူးဆက်နိုင်ပြီးဒီအနာဘူးလေးတွေကဘလို့သိတာထူကြတတ်ပါလဲ။ဒီကြောင့်နီယောမြို့ Wake Up Fight ဆေးရုံအထွေထွေယောဂကူဌာနသူဆေးရုံအုပ်ကြီးကူးဆက်ယောဂအထွေထွေဒေါက်တာဇေယသက်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ။
โอเคกุศลโยคะทุกข์เสียวินจีดร.เสียยัตครับเราတို့မြောက်ကျောက်ယောဂအမ်ဘောက်ဆ်ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီယောဂါကိုကာကွယ်နိုင်ပုံရေပူးရလက္ခဏာနဲ့ကုဆတ်နိုင်ပုံကိုပြောခဲ့တာမှာအာဖရိကကနေပြီးတော့အမေရိကနဲ့ဒီဥရောပနိုင်ငံတွေကိုတူရီဇင်လို့ခေါ်တဲ့ဒီခီးတော့လည်းပတ်မှုကနေတဆင်ကုနိုင်တာကိုလည်းထည့်ပြောပြီးမှမြန်မာနိုင်ငံအတွက်အဓိကပါထပ်ပြောခြင်းလေးလဲဆရာကြီး
အဲ့တော့အင်းနိုင်ငံဒီမှာလေ tourism ဆိုတာ island is a the သူ့ရဲ့ဝင်ငွေအများစုဒီ international tourism ကနေရနေတဲ့ပတ်စံလေးဆိုတော့လူတွေလာနေတာပဲဒါတော့ပိတ်လို့လည်းမရဘူးလေလာတဲ့အခါမှာခုနလိုပဲဒီလူတွေပါလာနိုင်တာပေါ့နော်ဆိုပါလာပြီးသွားလို့ရှင်သူတို့ကလည်းစတခြားသောတခြားသောလုပ်ငန်းတွေလည်း Bangkok to Thailand တို့မှာရှိနေတဲ့အခါကျတော့သူတို့ကလည်းစတခြားလူတွေကိုကူးမှာပဲဒီလူတွေကလည်းစဗမာနိုင်ငံသားတွေလည်းအများကြီးရှိကြတယ်ဆိုတော့သူတို့ကလည်းတစင်းဒီလိုမျိုးပေါ့ tourism သွားနေရင်လည်း TV ပြူမီဥမာယထားစီကြတယ်ယထားပေါ်မှာထိုင်ပြီးပြူမီရင်လည်းဖြစ်နိုင်တာဆိုဒါရဲ့အကုန်ဖြစ်နိုင်တာကြီးပဲပေါ့ဒါကြောင့်မို့ဘုရားကြောက်နေမယ်အစားဒီယောဂလက္ခဏာတွေတူတယ်အလုံးတွေပါတွေထွက်လာတယ်တိတိတသားပါအလုံးတွေကတော်တော်လေးကိုရုပ်ဆိုးတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီယောဂဖြစ်လာရင် စောစောသိနိုင်ဖို့ဒီအနာတိတာဘုံလေးကိုနည်းနည်းထပ်ရှင်းပြပေးပါလားဆရာကြီ
း။ဟောအနာအရန်ထူးကြပါလိမ့်။အရန်ထူးကြပါလိမ့်။ဟုတ်ကဲ့။တိတ်ကတော့လူတွေလည်းတော်တော်များများထွက်လာ။အနာကတော့ဟိုတော်တော်လေးကိုမြင်မကောင်းတဲ့အနာလေး
။ဟုတ်ကဲ့ဆရာ။ဒီညမှာဒီအနာရဲ့ပုံစံပေါ့နော်။ပုံပေါ်လာအောင်အသေးစိတ်လေးနည်းနည်းရှင်းပြပေးပါလားဆရာ
။သူကတော့အနာဖေးကြီးရှိတယ်။သူက different stages ပေါ့နော်။ဟိုပုံစံညတော့အပြင်းတော့ဒီအနာရဲ့ပုံစံတွေကတော့အရေးကြီးကြီးရှိတတ်တဲ့အနာတွေကလေဟိုပထမတစ်ဆင့်အနိစက်လေးတွေဘာမှသိမသိတာအောင်အဲအနိစက်ကနေနောက်ဆုံးတစ်ဆင့်လောက်ထိရောက်လာရဲဆိုလို့ရှိရင်တော့လေဆိုအရေးကြီးဖြစ်လာတယ် blister ဆိုတာဖြစ်လာတယ်တစ်ခါလေအထဲမှာ pus ဆိုရဲပြီးလို့ပြီးပါတယ် so ice stage နှစ်ခုကတော့တော်တော်သိတာရဲ့ဒါကတော့ဟိုပထမတစ်ပတ်လောက်အတွင်းမှာဖြစ်လာအောင်ဆက်စချင်းတော့မသိတာအောင်ကျွန်တော်လည်းမပြောရဘူးအေးပြီးသွားလို့ရှိရင်3-5ရက်လောက်ကြာလာလို့ရှိရင်ဆက်ပြီးတော့ bomb လေးဖြစ်လာတယ
်အဖို့လေးတွေပေါ့နော
်ဟုတ်တယ်ပြီးသွားလို့ရှိရင်တစ်ခုတစ်ခုကြီးလာတယ်ပြီးရင် blister လို့ခေါ်ရဲအရေးကြီးအလုံးလေးတွေပြဒါပေမဲ့သူကဘယ်လောက်လောက်ပဲကြီးတယ်လဲဆိုတော့1 cm 2 cm 3 4 cm အဲ့လောက်ပဲကြီးအကြီးလည်းမဟုတ်ဘူ
းဟုတ်ကဲ့ဆရာအဲ့တော့နောက်ရောထပ်တည်တာနေတာရှိသေးလားဆရာ
ပြီးသွားလို့ရှိရင်သူ့ရဲ့မတူတဲ့တစ်ချက်ပေါ့နော်ဒီ chicken pox ဆိုခေါ်တဲ့ရေကြောက်ရောဂါနဲ့မတူတာရေကြောက်မှာ different stages ဆိုတွေ့ရတယ် different stages ဆိုတာကလေတချို့က6ပါတယ်တချို့ကအရေးကြီးဖြစ်တယ်တချို့ကတစ်တစ်လေးဖြစ်တယ်နောက်တစ်ခုကဒီရှင်းတော်ဆိုတော့ရေယုံနဲ့မတူတာရေယုံဆိုလို့ရှိရင်သူကဟိုခဏရဲ့များသောအဖြစ်ပေါ့နော် 95% 97% တော့လူတွေပါဆိုရေယုံဒီခန္ဓာကိုယ်ရဲ့တချမ်းမှာပဲရှိတယ် mid line ကိုမပြတ်ဘူးဒီကောင်ကတော့တကူလုံးကိုတွေ့တယ်အရင်တော့ကျွန်တော်ကပြောတာလင်းလူဆက်ဆံတဲ့လူတွေမှာရှိတဲ့အတွက်ကြောင့်အမျိုးသားအင်္ဂါတို့စအိုတို့အဲ့လိုနေရာတွေမှာတွားပြီးတော့တွေ့တတ်တာများတယ်။အခုဖြစ်လာတဲ့ click do တွေကကြတော့ခြေလက်တွေမှာမျက်နှာတွေမှာတွားပြီးတော့တွေ့တာတွေ့ရတယ်ပေါ့နော်။ဒါနည်းနည်းလေးထူးခြားလာတဲ့အပိုင်းပေါ့နော်။အခု WHO ပြောတဲ့ click do တွေပေါ့နော်။ဆိုဒုတိယ second click တွေလို့သူကသုံးတာပေါ့လေ။နောက်ဆုံးတစ်ချက်ကြလို့ရှိရင်တော့ဒီအရေးကြီးဘူးအလုံးလေးညီညီလေးတွေပေါ့။ညီရဲပြီးတော့အလုံးလေးကတကယ့်ဟုတ်တယ်။ကျွန်တော်သုံးတာတော့ angry looking appearance ပေါ့။တယ်လေနင်းနေရဲ့လေးနဲ့အဲ့လိုဟာမျိုးလေးတွေဖြစ်သွားရပေါ့နော်ဆိုတော့အဲ့လိုဟာမျိုးတွေဖြစ်သွားပြင်သိမချဘူးပဲသူတို့ချောက်ပြီးတော့ကောင်းတဲ့တစ်ချက်ကတော့အန်မာရုတ်မရှမ်းဘူးပေါ့ဆိုတော့တဏ္ဍာရီပေါ်နေလိန်နာတို့လုံးလို့ရပါတယ်ဒီမှာကကျွန်တော်ကကလမိုင်းလိုရှင်လို့ပြောတာပေါ့နိမရအောင်အပေါ်နေလိန်ပေးလိုက်တာပေါ့အဲ့ဒါပဲကျွန်တော်ကလုပ်ပေးတာဖြားရင်အဖျားပြောင်းပစ္စည်းတာပါပဲနိုင်အနာပြောင်းပစ္စည်းတာပေါ့နော်ကျွန်တော်ကတော့ကျွန်တော်ကပါဆိုပါမှမပေးပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီမြောက်ကြောက်ယောဂကနေပြီးတော့ပေါ့နော်စိုးရိမ်ရတဲ့အနေအထားမျိုးရောရှိသေးလားဆရာကြီ
းကျွန်တော်တို့ကအမြဲတမ်းတော့ကြောက်တာပေါ့ virus ဆိုတဲ့အပြင်က mutation ဆိုတာရှိတယ် mutate ဖြစ်တယ်ပေါ့နော်ဒီသူ့မှာရှိတဲ့ visa မျိုးရိုးပွဲသွားတတ်တယ်မျိုးရိုးပွဲသွားတဲ့အခါမှာဒုက္ခပေးတဲ့မျိုးရိုးဖြစ်လာနိုင်သလားဆိုတာတော့ဘယ်သူမှမပြောနိုင်ဘူးဒီနေ့ဒီအကြောင်းလို့လည်း WHO က serious အနေနဲ့တကယ်ပါလို့အသိပေးတယ်ဒါမျိုးတော့ဖြစ်နေတယ်ကျွန်တော် US မှာလည်းရှိပါတယ်ဒီ New York မှာလည်းရှိတယ်ဒါပေမဲ့နေမှာကြတော့တွေ့နေတော့ဆိုပိုရှားတာပေါ့။ဘာကြောင့်လဲဆိုတော့နယူးယောက်လိုစီးတီးမြို့မှာဒီလောက်ကြီးကြီးလူပေါင်းစုံတစ်နေ့တစ်နေ့ကျွန်တော်ခေါ်တဲ့ JFP နဲ့နယူးယောက်ကနေဝင်လာတဲ့လူကြီးဆိုတော့နေတာမဟုတ်တော့။ထိုလိုလူဆိုတော့ဘန်ကောက် International Airport မှာလည်းဝင်လာတဲ့လူကြီးကနေတာမဟုတ်တာ။ဒါပေမဲ့ဟိုနေဟိုသွားတဲ့အခါမှာကျွန်တော်နေသွားတာပေါ့ပဲ။ဒါပေမဲ့သူချင်းလာရလို့ချင်းလာရလို့ဒီပမာဏနေဆက်မှာရှိတဲ့မြို့လေးကြတာကျွန်တော် tourism အများကြီးဆိုတော့ဒါတွေကလည်းပါလာတာပေါ့ဒီ border တွေကနေတစ်စိဝင်လာနေတယ်လားဆိုဖြစ်လာတယ်ဘာလို့ဆိုတော့လူတွေကကုလူဆက်ဆံမှုဆိုရှိနေ
ဟုတ်ကဲ့ဆရာအဲ့တော့ဒီအတွက်ဘာထပ်ပြီးတော့အကြံပြုချင်းတယ်လဲဆရာရင
်ကျန်းမာရေးအသိပညာပေးရမယ်ဒါမျိုးယောဂာနဲ့တူလားဟိုလက္ခဏာနဲ့တူတဲ့လူနာတွေတွေ့တယ်ဆိုလို့ရှိရင်ကျန်းမာရေးဝန်ကြီးဌာနကဘာလို့အကြောင်းအကျောင်းပြီးသွားလို့ရှိရင်သူတို့ဒီလိုမျိုးကိုယ့်ကိုယ်အိမ်ထဲမှာနေလူနာကစိတ်ရုံမှာအလုပ်လုပ်တဲ့လူနာဖြစ်ဖြစ်မမတကားမောင်းနေတယ်ဘလို့ကိုရပ်ကိုရမ်းမယ်ဒါမျိုးတွေ့ရဘာလို့လဲဆိုတော့သူကမှတစ်စက်တခြားလူလားတီးဦးတော့သူ့အိမ်မှာရှိတဲ့လူတွေကမှတော့ဒါမျိုးဖြစ်တယ်ငါဒီလိုဟိုကိုယ့်ကို quarantine လေးလုပ်နေအနာရီကိုတခြားစစ်ပုံမှန်လေးကမှစစ်လို့ရဖို့အရေးကြီးတာပေါ့နော်ဘာလို့ဆိုအမြင်အာရုံနဲ့တော့ဒီရောဂါကိုခွဲလို့မရဘူးဒါပေမဲ့လည်းကျွန်တော်တို့မြင်နေကြလူဆိုရင်တော့ပြောလို့ရတယ်ကြည့်လိုက်တာလေဒါ monkey box ဖြစ်ဖို့ချန်အရင်များတယ်ဆိုတော့ပြောလို့ရတယ်ဒါပေမဲ့
တက်ဆုံးတော့ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတာမြန်မာပြည်သူတွေတက်ပြောရရှိအောင်လား
ကျွန်တော်တော့သိမရှိပါဘူးကျွန်တော်ပြောချင်တဲ့သဘောကတော့လေဒီယောဂါအကြောက်ခေါင်းယောဂါတခုလားဆိုတော့ဟုတ်တော့ဟုတ်ပါတယ်ဘာကြောင့်လဲဆိုတော့ ကျွန်တော်ခေါ် emerging disease လို့ခေါ်တာပေါ့နော် emerging infectious disease လို့ခေါ်တယ်အသစ်ပေါ်လာတော့ရောဂါတွေပေါ့ covid လိုမျိုးပေါ့အသစ်ပေါ်လာ covid နောက်မှာထွက်လိုက်တာတော့ပေါ့နော်ဆိုတော့ ebola တော့လည်းဒီလိုပဲဖြစ်ခဲ့တာပဲနော်အဲ့တော့လည်းကြောက်ကြတာပဲဒါပေမဲ့လည်းဒီဘာလုံးတော့မပြတ်နေပါဘူး covid ကြောင့်မှ၄ရက်နေဆက်ဆိုတော့ဘာလုံးပြတ်သွားတယ်ပြီးတော့အခု monkey pox ပေါ့နော် mpox ဆိုပြီးဖြစ်လာတယ်ဆိုတော့ကောင်းတဲ့တစ်ချက်ကတော့၄ရက်နေမကူဘူးလို့ကျွန်တော်ယူဆရတဲ့အတွက်ကြောင့်ကျွန်တော်တို့လည်းသိတော့ဒုက္ခတော့မပြေးတော့ပါဘူးမကောင်းတဲ့တစ်ချက်ကတော့သူက virus ဖြစ်တယ်နောက်တစ်ချက်ကတော့ vaccine ကို seal ဆိုတာကတော့တကဘာလုံးကတွန်းတွန်းကြွကြွသုံးနိုင်တဲ့အနေအထားတစ်ခုထိတော့မရှိသေးပါဘူးเนาะဈေးကလည်းကြီးတယ်နောက်တော့ vaccine ကလည်းဒီ US လိုနိုင်ငံမှာတော့မှဒီတိုင်းကိုကျွန်တော်တို့မပြီးနိုင်တဲ့အနေအထားတစ်ခုမှရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ယောက်ျောက်ယောက်ျားဖြစ်လာခဲ့ရင်ကြိုတင်ခံမနိုင်မဲ့အနာလက္ခဏာတချို့ကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနှ ಾಸ င်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလွှာအစည်းအဝေးမှာဖားကံဘဲတိုက်ပွဲအရသာဆယ်ချီသေဆုံးလာတာရခိုင်ဘက်စစ်တွေစုံကရွာသားတွေကိုစစ်တပ်ကနှင်ထုတ်နေတာနဲ့ချင်းဘက်ထရလန်မြို့မြို့သိမ်းတိုက်ပွဲနောက်ဆုံးဖြစ်ပျက်နေတာတွေအပါအဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစည်းအဝေးကိုတော့FEVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းတော်ဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆန္နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒီသားကတိုင်းရင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ကချင်ပြည်ဖက်ကံမြို့ဆိုင်းတောင်တိုက်ပွဲထဲမှာတော့အရတားအယောက်20ကျော်ထပ်မနေတိတ်ဆုံးခဲ့ပါတယ်ရခိုင်ပြည်စစ်တွေမြို့အစွန်မှာရှိတဲ့ကြေတော့ရွာနဲ့ရွှေပြည်သားရက်ွက်ကဒေသခံတွေကိုစစ်တပ်ကရွာထဲကနေနှင်ထုတ်လိုက်ပါတယ်သတင်းလောက်တွေထဲမှာတော့ချင်းပြည်နယ်ထန်တလန်မြို့သိမ်းပိုက်နိုင်ရေးချင်းတော်လိုင်းရေးအင်အားစုတွေကပေါ်ဆောင်နေကြတဲ့တိုက်ပွဲအကြောင်းနောက်ဆုံးနေရီကိုနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်ဖားကံမြို့ဆိုင်းတောင်တိုက်ပွဲထဲအရတားတိတ်ဆုံးမှုအယောက်20ကျော်သွားပြီလို့တိရခန်တွေကပြောပါတယ်ဆိုင်းတောင်မှာအခုလ9ရက်နေ့ကစပြီးဒီနေ့ဒီချိန်ထိဖြစ်ပွားနေတဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်ရဲ့လီကျောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုထဲအရတားတိတ်ဆုံးမှုတွေရှိခဲ့တာလို့တိရခန်တယောက်ကပြောပါတယ်ရရှိထားတဲ့မှတ်တမ်းဗီဒီယိုနဲ့ဓာတ်ပုံတွေအရဆိုင်းတောင်ရှိ Lucky Man Hotel ပတ်ဝန်းကျင်မှာအရတားရုပ်အလောင်းတွေဟာ10လောင်းကျော်ရှိနေပြီးဟိုတယ်ထဲမှာလည်းရှိနိုင်သေးတယ်လို့ကူညီပေးနေသူတွေကပြောပါတယ်ထွက်ပြေးတင်းရှောင်ကြတဲ့စစ်ရှောင်4000ကျော်အတွက်လည်းအစားအသောက်ဈေးဝါးနဲ့တောက်သုံးရည်တွေလိုအပ်နေကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတိုက်ပွဲတွေမရှိဘဲစစ်ကောင်စီတပ်ကလေကြောင်းကနေစစ်တိုင်ဘုံကျဲတိုက်ခိုက်နေတာကြောင့်အရက်သားတေဆုံးမှုတွေရှိနေပါတယ်စက်တင်ဘာလ13ရက်ကနေ18ရက်နေ့အထိ9ရက်တာကာလအတွင်းစစ်ကောင်စီရဲ့လေကြောင်းကနေဘုံကျဲမှုကြောင့်အရက်သား10ယောက်တေဆုံးခဲ့ပြီး9ယောက်တန်ရာရခဲ့ကြပါတယ်စစ်ကောင်စီတပ်ဟာရဲရွာတွေကိုဥတီပစ်ခတ်နေတာကြောင့်ဒေသခံတွေဟာမြို့ထဲမှာမနေရဲတော့ဘဲတီဘောမြို့နဲ့တမိုင်လောက်ဝေးတဲ့လှိုင်ကူထဲမှာကိုလုံနေကြရပြီးအခုဆိုရင်စားနဲ့ရိတ်ခံတဲ့အဝက်ထဲစီဝါရီလိုအပ်နေပါတယ်တိုက်ပွဲကြောင့်တီပေါ်မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာလဲလမ်းနဲ့ချီရှိနေပြီဖြစ်ပါတယ်
ရခိုင်ပြည်စစ်တွေမျိုးအစွန်ရှိရွှေပြည်တားရက်ွက်နဲ့ကျေးတော်ရွာသားတွေကိုစစ်ကောင်စီတပ်ကရွာထဲကနေနှင်ထုတ်နေပါတယ်အဲ့ဒီနေရာပတ်ဝန်းကျင်မှာစစ်ကောင်စီတပ်ကတပ်စခန်းအစ်တတွေတိုးအထိုင်ချဖို့အတွက်အခုလိုရွာသားတွေကိုနှင်ထုတ်နေတာဖြစ်တယ်လို့လည်းပြောကြပါတယ်စစ်ကောင်စီတပ်သားအင်အားများပြားကရွာထဲကိုစက်တင်ဘာလ15ရက်နေ့ကရောက်လာပြီးပြည်သူတွေကိုရွာထဲကနေနှင်ထုတ်လိုက်တာလို့ဒေသခံတယောက်ကပြောပါတယ်အခုလိုနှင်ထုတ်ခံရတဲ့ကျေးတော်ရွာမှာတော့ဒေသခံနည်းနည်းလေးပဲရှိပေမဲ့ရွှေပြည်သားမှာတော့လူဦးရေ 1,500 လောက်နေထိုင်တာဖြစ်ပါတယ်စစ်တွေမျိုးတွင်းရှိဘုံကြီးကျောင်းတွေနဲ့ဆွေမျိုးတွေအိမ်မှာနေနေကြရပြီးစားနပ်ရိက္ခာတွေလိုအပ်နေကြပါတယ်
ချန်ပီယံရဲ့မြို့တော်တောင်ကြီးမှာတဆောင်တိုင်းပွဲတော်ကျင်းပဖို့စစ်ကောင်စီကတိန်ညာချီအလှူငွေကောက်ခံနေတယ်လို့ဒီတာတွင်ရှိဟိုတယ်လုပ်ငန်းနဲ့နီးစပ်သူတွေကပြောပါတယ်စစ်ကောင်ဆောင်ဘူချုပ်မှုကြီးမင်းအောင်နိုင်ကပြီးခဲ့တဲ့ဩဂုတ်လ၂ရက်နေ့ကလေးကဟိုတယ်လုပ်ငန်းရှင်တွေကိုတိုင်းအဆင့်အစည်းအဝေးခေါ်ယူဆုံးဖြတ်ခဲ့ပြီးစက်တင်ဘာလ16ရက်နေ့နောက်ဆုံးထားထည့်ဝင်ကြဖို့ညွှန်ကြားထားတယ်လို့ဟိုတယ်လုပ်ငန်းရှင်တယောက်ကပြောပါတယ်စစ်ကောင်စီကဟိုတယ်အကြီးကို7,140ဟိုတယ်အလတ်နဲ့အသေးကို7,900မူတင်တဲ့တဲခုခန်းတွေကို7,400အထက်ကောက်နေပြီးစင်တပန်တလုံးနဲ့ညမီးကြီးတလုံးကိုတော့နိုင်ငံတော်ကအိတ်ဆိတ်ထုတ်မယ်လို့ဆိုပါတယ
်ချင်းပင်နယ်ပလဝနယ်ရခိုင်ပင်နယ်စစ်တွေအထိလက်စစ်မီးပေးဖို့စံတရှိတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနတွဲဖက်အတွင်းရင်းမှူးဘီရှရမ်ကပြောပါတယ်မီဇိုရမ်ပင်နယ်အစိုးရအဖွဲ့လက်စစ်ဝန်ကြီးပူအက်ဖ်ရိုဒေညာနာနဲ့တွေ့ဆုံစဉ်စက်တင်ဘာလ12ရက်နေ့ကပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယအစိုးရအနေနဲ့ပလဝမြို့အထိလက်စစ်မီးဖြန့်ဝေပြီးအဲ့ဒီကနေစစ်တွေစိတ်ကန့်အထိလက်စစ်မီးလိုကြောင်းနဲ့မီဆိုရန်အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။
တဲ့င်းတိုင်တိုင်မြိတ်ခရင်အတွင်းကမြို့နယ်တွေမှာရှိတဲ့အမှတ်၈ပြည်ထောင်စုလမ်းမကြီးကိုညနေ6နာရီကနေမနက်6နာရီအတွင်းအသုံးမပြုကြဖို့စက်တင်ဘာလ16ရက်နေ့ကအမျိုးသားငွေငွေရေးအစိုးရကာကွယ်ဝင်ကြီးဌာနရဲ့တင်းတိုင်တိုင်စစ်စင်ရေးဌာနကထုတ်ပြန်ပါတယ်။ခီးသွွားကားတွေကိုနေ့ပိုင်းမှာမှန်ချပြီးမောင်းနှင်ကြဖို့နဲ့ကုန်ကားတွေအလုံးပိတ်ဖုံးအုပ်ထားတာတွေလုံးဝမလုပ်ကြဖို့တရိပ်ပေးထားပါတယ်။တိုင်းစစ်ဌာနကတင်းတိုင်ပြူဟာ35နေမီအတွင်းရှိစစ်ကောင်စီတပ်ပူးပေါင်းစစ်ကြောင်းကိုစီရီတိုးမြင့်ထိုးစစ်ဆင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကာကွယ်တပ်ဖွဲ့တွေအနေနဲ့စစ်ကောင်စီရဲ့စီရီပစ်မှတ်နဲ့အုပ်ချုပ်ရေးပစ်မှတ်တွေကိုတိုက်ခိုက်ရှင်းလင်းသွားမယ်လို့ဖော်ပြထားပါတယ
်။အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့သိမ့်ပိုက်နိုင်ရေးအတွက်ချင်းတော်လှန်ရေးအင်အားစုတွေကဆက်လက်ခေါ်ဆောင်နေကြပြီးထန်တလန်မြို့ပေါ်ကစစ်ကောင်စီရဲ့အမာခံတပ်စခန်းတစ်ခုကိုလည်းထပ်မံသိမ့်ပိုက်နိုင်ခဲ့ကြပါတယ်။ရက်လာရှည်ကြမြင့်လာပြီးဖြစ်တဲ့ထန်တလန်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ကိုရောဘက်ကစုစည်းထားပါတယ်။
ဒီလင်း operation for လို့နာမည်ပေးထားတဲ့ထန်တလန်မြို့သိမ်းစစ်ဆင်ရေးဟာချင်းလန်းကောင်စီချင်းပြည်အစိုးရလက်အောက်ချင်းတော်လိုင်းပူပေါင်းတပ်ဖွဲ့တွေကဇူလိုင်လ22ရက်နေ့ကစတင်ခဲ့ကြတာဖြစ်ပါတယ်။အခုဆိုရင်နှစ်လနီးပါးကြာမြင့်လာပြီဖြစ်ပါတယ်။ချင်းမျိုးသားတပ်ဦးစင်နဲ့ဦးဆောင်တဲ့ချင်းတော်လိုင်းပူပေါင်းတပ်ဖွဲ့တွေဟာထန်တလန်မြို့ရဲ့တိုက်တာအဆောက်အုံဟောင်းတွေမှာခိုးအောင်ပြီးတပ်ဆွဲနေရယူထားကြတဲ့စစ်ကောင်စီတပ်သားတွေနဲ့နေတိုင်းတိုက်ပွဲတွေဖြစ်ပွားနေကြပါတယ်။တိုက်ပွဲတွေစစ်ကောင်စီရဲ့လက်နက်ကြီးပစ်ကူမှုကြားကနေစက်တင်ဘာလ18ရက်နေ့ညနေပိုင်းမှာတော့စစ်ကောင်စီကအမာခံတပ်ဆွဲထားတဲ့ live villa တဲခုခန်းကိုထပ်မံသိမ်းပိုက်နိုင်ခဲ့ကြတယ်လို့စင်နဲ့ပြောရေးဆိုခွင့်ရှိသူ slide ထက်နေကပြောပါတယ်
ကျွန်တော်က3-4နေရာမှာရှိတော့အဲ့ဒီမှာကျွန်တော်တို့ကအဲ3-4နေရာမှာသူတို့ကိုဝိုင်းထားတဲ့ပုံစံမျိုးနဲ့လောက်တာဖြစ်တယ်ဆိုတော့အမြင့်ဆုံးသုံးဖို့ကတော့အဲ့ဒီ live villa ဖြစ်တယ်ဂျန်တဲ့ဟာတော့နေပြီပေါ့ဆိုတော့ပြင်ဆင်မှုလုပ်တာကတော့အားလုံးကတော့ပြင်ဆင်မှုလုပ်တာပေါ့အဲ live villa ပဲစပြီးတော့ကျွန်တော်တို့လုပ်တာအောင်ဆိုပြီးတော့ကျွန်တော်တို့ဒရုန်းနဲ့ချထားတယ်ပြီးတော့လက်နဲ့ချင်းနဲ့ကျွန်တော်တို့ပြစ်တယ်ငါးရင်းမြောက်မှာသိမ့်တာပေါ့နော်66ပြီးရင်တော့ live villa ကယူပါအရအမြင့်ဆုံးစခန်းကုန်းလို့ပြောရမှာပေါ့နော်
live villa ကိုမသိခင်တည်းရဲ့အလိုမှာအဲ့ဒီမှာတဆွဲထားကြတဲ့စစ်ကောင်စီတပ်သား3ယောက်ဟာလက်နက်လေးလက်ခဲယမ်းတွေနဲ့အတူချင်းတော်လိုင်းတပ်ဖွဲ့တွေစီလက်နက်ချအလင်းဝင်ခဲ့ကြပါတယ်လက်ရှိထန်တလန်မြို့ထဲက NLD ရုံးဟောင်းရဲစခန်းနဲ့ CB ဘန်အဆောက်အုံစတဲ့3နေရာမှာစစ်ကောင်စီတပ်ဖွဲ့တွေဟာတဆွဲထားကြစေဖြစ်ပြီးအင်အားတရာတော့မပြည့်တော့ဘဲရိတ်ခါနဲ့လက်နက်ခဲယမ်းတွေလည်းပြက်လက်နေပြီလို့ဆိုပါတယ်ဟာခါမြို့ကနေမိုင်20လောက်ပဲဝေးတဲ့ထန်တလန်မြို့ကိုအလုံးစုံသိမ်းပိုက်နိုင်ဖို့ဆုံးဖြတ်ပြီးစစ်ကောင်စီမကင်းစင်မချင်းဆက်လက်တိုက်ခိုက်သွားမှာဖြစ်တယ်လို့ slide ထက်နေကပြောပါတယ
်တို့ထိုင်တဲ့နေရာကတပြက်ထန်တလာကတိုက်တာအဆောက်အဦကဟိုအင်္ဒါမခိုင်မနေ့ကထန်တလာနဲ့ဟာခအကြာကျွန်တော်တို့ကလျှော့လိုက်ရတဲ့အချိန်အခိုင်မှာတို့ကအဲ့ဒီမှာပြီးဆောက်ထားတာကျွန်တော်တို့လက်နဲ့ချင်းပြင်းနဲ့တုံ့ပြန်မဲ့မပေါ့ဘူးတို့ချင်တာလူနေရာနဲ့အဆောက်အဦကတအားခိုင်ထန်တလာကတော့ဒီပုံကျွန်တော်တို့ကတော့စိတ်ပိုင်းဖြတ်ပြီးသားဆိုတော့ဒီထန်တလာမှာစစ်ကောင်စီတက်ကြည့်မကင်းစင်မချင်းတော့ကျွန်တော်တို့ဆက်လက်ပြီးတော့ပြန်ဆောင်တော့ဖို့ရှိပါတယ်
ဇူလိုင်လ22ရက်နေ့ကနေစတင်ခဲ့ကြတဲ့ Dilim Operation Forces in Yigala တခြားမှာထန်တလန်မြို့ပေါ်ကစစ်ကောင်စီအမခံခလာယာ266တပ်ကုံအပါဝင်အကားထန်တလန်ကြားကစစ်ကောင်စီစခန်းငယ်၈ခုထက်မနည်းကိုလည်းချင်းတော်လိုင်းတပ်ဖွဲ့တွေကသိမ်းပိုက်ထားပြီးဖြစ်ပါရခင်ဗျာ
စစ်ကောင်စီကပြည်သူလုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးဗဟိုကြီးကြပ်မှုအဖွဲ့ကိုဩဂတ်လကဖွဲ့စည်းခဲ့ပြီးမြို့ပေါ်ရက်ွက်နဲ့ရွာတွေမှာဆက်လက်အကောင့်ထဲပို့နေပြီလို့ဆိုကြပါတယ်။မွန်ပြည်နယ်ထဲမှာကောဘယ်လိုမျိုးဖော်ဆောင်နေကြသလဲဆိုတာကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ်
။မွန်ပြည်နယ်မှာစစ်ကောင်စီကအောက်ချုပ်ထားတဲ့မော်လမြိုင်မြို့ပေါ်ကလူအရေးများတဲ့ရက်ွက်တွေမှာအစည်းအဝေးခေါ်ပြီးလူစားထိုးဖို့ပတ်စံကောက်နေတယ်လို့မြို့ကန်တယောက်ကပြောပါတယ်။
ကျွန်တော်မော်လမြိုင်မြို့ပေါ်ကတချို့ရက်ွက်တွေမှာဂျပန်နေနေဖွဲ့ဖွဲ့ဖို့အစည်းအဝေးခေါ်တာမျိုးတော့ရှိတယ်။မောင်ကန်ရက်ွက်လိုမျိုး၊တတိမြတ်ရက်ွက်လိုမျိုး၊မုတ်ဖုန်တို့ရှိမြင်တီတို့ဒါရီတို့အစားရှိတဲ့ဒီလူများတဲ့ရက်ွက်တွေပေါ့နော်။ထုံးစံအတိုင်းပေါ့လေ။โอ้แต่ไอ้บลาวนองแท้จ้ะบ่ตรุลูลูลูขอให้บัญญาสวยดูซาทูลูซาทูอีปู่ไปแล้วอย่าประสันนี่บาดิกောက်ดาปิ่ดาอยู่ชื่อเลยครับเนี่ย
အသက်18ကနေ35နှစ်ထိလူငယ်တွေကိုစစ်တပ်ထဲအသင်းဝင်ခိုင်းနေတယ်လို့အသက်35နှစ်မှ65နှစ်ကြားအမျိုးသားတွေကိုလည်းပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးအဖွဲ့တွေပါဝင်ခိုင်းနေတယ်လို့လမိုင်းမျိုးခန့်တယောက်ကမောမာသာနဲ့ခုလိုပြပါတယ်
။ Your professional ကအဲ့ဦးအနေမှန်ပါနေကြ။
ကျွန်တော်ရဲ့မှာကျွန်တော်ညီနှစ်ယောက်ကစစ်မှုထမ်းဖို့စဉ်းဝင်သွားပါလိမ့်ကျွန်တော်တို့မြို့ပေါ်ရက်ွက်တွေမှာဘယ်အိမ်ကစစ်မှုထမ်းရမလဲစဉ်းစားပေးထားလိုက်ပါစစ်တပ်ကအိမ်ရောက်လာခေါ်ယူလိမ့်မယ်လို့ပြောထားတယ်ပြီးတော့ကျွန်တော်ကလည်းအသက်အရွယ်အရရက်ွက်လုံခြုံရေးအဖွဲ့ထဲစဉ်းထက်ခံထားရတယ
်ရက်ွက်လုံခြုံရေးအဖွဲ့ထဲစဉ်းထက်ခံထားရတဲ့အသက်35နှစ်အထက်အိမ်နောင်တွေဖို့ချောင်းနေရာကိုရှောင်းသွားဖို့ခက်ခဲနေပါတယ်ပါဝင်နေတဲ့လူတွေကိုလည်းစစ်ကောင်စီရဲ့လက်ကင်တော့ဖြစ်တာလာရေးဖွဲ့စည်းတွေကဆွတ်ဆွဲမှာအနိုင်ရရှိလာနိုင်တယ်လို့ချင်းမှန်ခြေဆိုင်တိုင်းရင်းသားလူမျိုးများရေးရာစင်တာအမှုဆောင်ဒါရိုက်တာဒေါက်တာပညာမောင်ကပြောပါတယ
်အသက်35 60ထိဆိုတော့ဒီဒီရွယ်ကဒီဥဒေတစ်ကိုသူတို့ဘယ်မှရှောင်လို့မရဘူးပေါ့နော်ရှောင်ဖို့ခက်တော့ရေးပေါ့နော်ဒါကအိမ်ထောင်လေးရှိတယ်ကလေးလေးရှိတယ်အဆုံးပဲပေါ့လေပြီးတော့လည်းဒီတော်လှန်ရေးကာလအဲ့တော့ဒါတိတဲ့အတိုင်းပဲကျွန်တော်တို့ရဲ့အမွန်ပြင်းနေတက်တော့မဟုတ်ဘူးတနင်္ဂနွေလုံးပေါ့လေတော်လန်ရေးပဲမှာလဲဒါကရန်သူရဲ့လက်ကင်တို့ကဆွဆွဲပြီးတော့ဒါလည်းဒီသူတို့အတွက်လည်းအန္တရာယ်ရှိနိုင်တယ်ပေါ့နော်ဒီစာဝတ်နဲ့ရေးလက်ခက်ခဲဖြစ်ပိုးပြော့ဒီလုံချုံရေးဒီဥပဒေကလည်းဒါဒူးလူသူအတွက်ကတော့တော်တော်ကိုခက်ခဲရင်ဆိုင်နေရတာပေါ့
စစ်ကောင်စီကဖွဲ့စည်းနေတဲ့ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နှိမ်နင်းရေးအဖွဲ့မှာမပါကြဖို့နဲ့ပူးပေါင်းပါဝင်မဲ့လူတွေကိုစုံစမ်းဖော်ထုတ်ပြီးတော့ကြည်လေတဲ့အဖြစ်တွေပေးတော့မယ်လို့လဲမွန်ပြည်တစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေးအဖွဲ့ NNSPED မွန်ပြည်ဖွဲ့တရကောင်စီ MSFC မွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်ကာကွယ်ရေးတပ် MSDF တို့ကကြေညာချက်တွေထုတ်ပြန်ထားကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်ဖားကမြို့ဆိုင်းတောင်တိုက်ပွဲထက်အရတအယောက်20ကျော်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါရယ်ရခိုင်ပြည်စစ်တွေမြို့အစွန်ရှိရွှေပြည်သာရက်ွက်နယ်ကျေတော်ရွာသားတွေကိုစစ်တပ်ကရွာထဲကနေနှင်ထုတ်လိုက်ပါရယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမိပ
ါ။ဖာကမက်တိုက်ပွဲတဲ့ရသားဆယ်ချီတီဆုံးလာတာပါဝင်တိုင်းသတင်းလာပါ။အခုတော့ VO ရဲ့ဒီညအစီအစဉ်နဲ့ဆက်မသက်ခင်သတင်းချင်းချုပ်မဆုမြန်မပြပြပေးပါအောင်ခင်ဗျာ။
ရာဂီမုန်တိုင်းကြောင့်ဒီထိခိုက်နေတဲ့မြန်မာပြည်သူတွေအတွက်ကိုလူသားချင်းစာနာတဲ့အကူအညီ 1.2 သန်းယူရိုငွေပေးမယ်လို့ EU ဥရောပသမဂ္ဂကဒီနေ့ကြေညာပါတယ်။စစ်ပွဲတံခံနေရတဲ့ကြားမှာမုန်တိုင်းတံခံနေရတဲ့မြန်မာတွေအတွက်ပေးမှာဖြစ်တယ်လို့ဒီနေ့ EU ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံမှာရာဂီမုန်တိုင်းကြောင့်သေဆုံးသူ268ယောက်ထက်မနည်းရှိသွားပြီလို့စက်တင်ဘာ18ရက်စည်ရင်းနဲ့ဒီစစ်ကောင်စီကထုတ်ပြန်ထားပါတယ်။ဗီယက်နမ်နိုင်ငံအလဲပိုင်းကိုဒီကနေ့စက်တင်ဘာ19ရက်ညဘက်မှာဝင်တိုက်ခတ်မယ်လို့ခန့်မှန်းထားတဲ့ဆိုလိတ်မုံတိုင်းရဲ့အကျဉ်းအချက်လေးပွေလှိုင်းဟာနှက်ဖြန်တောက်ကြနေကြရင်တော့မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေကိုစတင်ဖြတ်ကျော်သွားပြီးတော့အနောက်ဘက်နဲ့အနောက်တောင်ဘက်ကိုရွေ့သွားနိုင်တယ်လို့မြန်မာနိုင်ငံမိုးစလထဏာကအထူးမိုးလေဝသသတင်းအနေနဲ့ထုတ်ပြန်ထားပါတယ်။လေးပွေလှိုင်းအချိန်ကြောင့်ဒီနှက်ဖြန် 20ရက်နေ့ကနေစက်တင်ဘာ25ရက်နေ့အထိကိုတိုင်းနယ်ပြည်နယ်တော်တော်များများမှာမိုးထချုံရွာပြီးတော့တချို့ဒေသတွေမှာမိုးကြီးလေပြင်းတိုက်ခတ်နိုင်တယ်လို့သတိပေးထားပါတယ်။ရုတ်တရက်ရေကြီးမြေပြော်မှုတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။အခုလိုတစ်ချိန်တည်းမှာပဲဒီရေကြီးရေလျှံမှုတွေလက်တလောကြုံနေတဲ့မြန်မာအပါအဝင်နိုင်ငံတော်တော်များများမှာဒီအစိပ်ပြင်းတဲ့မွေကြိုက်တာတွေတိုးလာနိုင်ပြီးတော့မွေစိတ်ဖြည့်စေမလုံလောက်တဲ့ပြဿနာကိုရင်ဆိုင်ရနိုင်တယ်လို့ WHO အဖွဲ့ကြီးကသတိပေးထားပါတယ်။လေဘနွန်နိုင်ငံတောင်ပိုင်းကလက်နက်ကင်လက်နက်တိုက်အပါအဝင် Hezbollah အဖွဲ့ရဲ့နေရာ9ခုကိုညလုံးပေါက်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကဒီကနေ့ပြောကြားပါတယ်။လေဘနွန်က Hezbollah စစ်သွေးကြွအဖွဲ့ပေါ်စစ်မျက်နှာသစ်ဖွင့်လိုက်ပြီးလို့ Israel ကာကွယ်ဝင်ကြီးကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်မှုတွေကိုလုပ်နေတာပါ။အရှိလေပိုင်းမှာစစ်ပွဲကျဲပြန့်လာမှစိုးရိမ်နေတဲ့တချိန်ထဲမှာပဲအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်ဗြိတိန်နဲ့ဂျာမနီနိုင်ငံကနိုင်ငံသားဝင်ကြီးတွေနဲ့ဒီကနေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။တခါဒီတရုတ်နိုင်ငံမှာအသက်ခံလိုက်ရတဲ့ဂျပန်ကလေးကိစ္စနဲ့ပတ်သက်လို့ရှင်းပြချက်ပေးဖို့အတွက်ဂျပန်နိုင်ငံကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းကရှန်ဇန်းမြို့မှာဓာတ်တိုးခံရလို့အသက်10နှစ်အရွယ်ဂျပန်ကလေးငယ်တယောက်တေဆုံးသွားတဲ့အပေါ်မှာအသေးစိတ်ရှင်းပြဖို့နဲ့လုံခြုံရေးကိုအပြည့်အဝဆောင်ရွက်ပေးဖို့အတွက်ကိုဂျပန်နိုင်ငံကတရုတ်နိုင်ငံကိုဒီကနေ့တောင်းဆိုလိုက်တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမဆမြမွေအခုလိုသတင်းအချင်းချုပ်ပြီးမှတော့ VO ရဲ့ဒီညချက်သားပညာအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့Robert Burst ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမှာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရေပေးအန်ရယ်လင်းမြောက်ပြီးတော့စိတ်ချမ်းသာကိုချမ်းသာအိပ်စက်အနာယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America.